Welcome to the Voice of America in Burmese.
Mingla nya chama to ta shin mya shin. American ပြည်ထောင်စု Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇူလိုင်လ5ရက်တနင်္ဂနွေနေ့ညဖက်9:20နာရီအထိအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 30နဲ့51တိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါရဲ့ရှင်။ကျမနန်းလာပါခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုဒေါ်မိုးပြူနဲ့တူချင်ညာပေးပါပါ။ဥရောပသမဂ္ဂရဲ့ငွေချေးအစီအစဉ်နဲ့ပတ်သက်ပြီးဂရိမာလူမှုဆန္ဒခံယူပွဲကျင်းပနေတာ။နောက်ဒီပါကစ္စတန်ကတိုက်ခိုက်မှုအတွင်းစစ်သွေးကြွတရာဇင်လောက်တည်ဆုံသွားတာ။ဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးဖို့ရှိပါတယ်နန်းလောင်ကြီး
။ကောင်းပါပါရှင်။ထိတ်သိမ်းခံကြောင်းသူကြောင်းသားတွေကိုပြန်လုပေးဖို့နှိတ်ကုမှုတွေကိုရပ်တန့်ဖို့7 July နေ့ပတ်လည်ကြာရောက်တဲ့ဒီကိစ္စမှာပြည်ပရောက်ဒီမိုကရေစီအင်အားစုတွေကတောင်းဆိုလိုက်ပါတယ်
ကျွန်တော်တို့ကဆန္ဒပြတဲ့ပုံစံမျိုးမဟုတ်ဘူးပေါ့။ဘာလဲတဲ့အထိမှပဲကျွန်တော်တို့ညီသက်ဆန်လမ်းလျှောက်မယ်။ဒီလိုလိုနဲ့တူကျွန်တော်တို့ပူအောင်ပြလို့ပေါ့။ဒီသမဂ္ဂနဲ့တကယ်နဲ့ဒီကျွန်တော်တို့ဒီတန်းလမ်းလျှောက်မယ်လို့ဒီမှာကြံရွေးတဲ့စီစဉ်နေ
ပါတယ်။တက္ကသိုလ်သမဂ္ဂများအဖွဲ့ကောင်းဆောင်သူဦးပြောတော်ရာကိုနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးမှာပါ။ဒီနောက်မှာတော့အပတ်စဉ်တင်ဆက်နေကြမြမဒီမိုကရေစီရေးရာဆွေးနွေးကမ်းကိုလည်းကြားရဖို့ရှိသလိုဒုတိယပိုင်းနိုင်ငံဝက်မှာတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြမပြည်မပေးစာများကဘာတလွားထူချာစာများတရင်ပတ်စင်ကဏ္ဍတွေကိုတော့အကြီးနာဆင်ရဖို့ရှိပါတယ်ဒီလိုတရင်ဆောင်မတွေမတိုင်ခင်ခွေရင်ဆုံးတော့တင်းငွေနဲ့ညပိုင်းထိုက်တန်းရောက်တရင်တွေကိုကိုအောင်နဲ့မမိုးဖြူတို့ကကြီးညာပေးကြပါအောင်ရှင
်အီရန်နျူကလ িয়ার ရင်းနဲ့ပတ်သက်ပြီးဇူလိုင်လ9ရက်နေ့နောက်ဆုံးထားပြီးသဘောတူညီမှုရဖို့ကမ္ဘာအင်အားကြီး6နိုင်ငံကအကောင်းဆောင်တွေဩစတြေးလျမှာတွေ့ဆုံဖို့ပြင်ဆင်နေချိန်မှာပဲအဓိကကြတဲ့အပိုင်းတွေမှာပြည်လည်မှုရဖို့အလားအလာတွေမြင့်တက်နေရပြီဖြစ်ပါတယ်ဒီမပြီးပြတ်သေးတဲ့အီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဗက်ဇာရစ်တို့ဒီကနေ့တနင်္ဂနွေနေ့မှာဩစတြေးလျနိုင်ငံဗီယက်နာမှာတွေ့ဆုံကြချိန်မှာပဲ P5+1 နိုင်ငံကခေါင်းဆောင်တွေလည်းဗီယက်နာကိုပြန်လည်ရောက်ရှိလာပါတယ်ဒီဘက်အကုံပိုင်းမှာကြွန့်ကျင်တဲ့နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေကြားအခြေအနေလည်းဆွေးနွေးခဲ့ကြတာပါအီရန်ပေါ်ပိတ်ဆို့တန်ခတ်မှုတွေနဲ့ပတ်သက်လို့ဘယ်လိုဖယ်ရှားသွားမလဲဆိုတာနဲ့ပတ်သက်လို့အကြမ်းပြင်းသဘောတူညီမှုတော့ရထားပြီလို့တာဝန်ရှိသူတချို့ကမနေ့ကစနေနေ့မှာပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဝန်ကြီးတွေအနေနဲ့အတည်ပြုပေးရမှာဖြစ်တယ်လို့အမေရိကန်ဆိုရအဖွဲ့အကြီးတန်းအရာရှိတူကသတိပေးပြောကြားထားပါတယ်ခင်ဗျာ
။ဂရိနိုင်ငံမှာနိုင်ငံအတွက်ရေးပါတဲ့ပြည်သူဆန္ဒခံယူပွဲကိုဒီကနေ့တနင်္ဂနွေနေ့မှာစတင်လိုက်ပြီးတဲ့နောက်မဲဆန္ဒရှင်လူလူကမဲယုံနေစီသွားနေကြပါတယ်။ဒီဆန္ဒခံယူပွဲဟာဥရောပငွေကြေးသုံးစွဲသူ19နိုင်ငံပါတဲ့ယူရိုဇုန်ထဲကဂရိထွက်မလားမထွက်ဘူးလားဆိုတာဆုံးဖြတ်နိုင်ခြင်းရှိတဲ့နိုင်ငံရဲ့စီးပွားရေးအနာဂတ်ကိုဆုံးဖြတ်ပေးမယ့်အရေးပါတဲ့အခမ်းအနားလည်းဖြစ်ပါတယ်။ကျွေးပတ်လေဝိုင်းနေတဲ့ဂရိနိုင်ငံအတွက်နိုင်ငံတကာမြေရှင်တွေတတ်မှတ်တဲ့ချိုးချံချွေတာရေးအစီအစဉ်တွေကိုထောက်ခံမလား။ဒါမှမဟုတ်ဥရောပငွေကြေးသုံးစွဲတဲ့ယူရိုဇုန်ကနေထုတ်ပေခံရနိုင်တဲ့စွန့်စားမှုကိုရင်ဆိုင်ပြီးဥရောပသမဂ္ဂရဲ့တောင်းဆိုချက်တွေကိုညှင်းပယ်မလားဆိုတာတိတိကျကျမသိရသေးပါဘူး။တနင်္ဂနွေနေ့ဆန္ဒခံယူပွဲအတွက်ကောက်တဲ့အကျိုးစစ်တမ်းတွေအရအပြတ်အသတ်ကွာခြားတဲ့အခြေအနေမျိုးမရှိဘူးလို့တွက်ဆကြပါလေ။ဝန်ကြီးချုပ် Alexis Tsipras ကတော့အသုံးစရိတ်ဖြတ်တောက်ပြီးခွန်တိုးကောင်းမဲ့အချက်တွေပါတဲ့ချွေတိုင်းအစီအစဉ်ကိုမဲဆန္ဒရှင်တွေလက်မခံကြဖို့တိုက်တွန်းထားပါလေ။ကန့်ကွက်မဲကသာဂရိနိုင်ငံကိုဥရောပသမဂ္ဂအဖွဲ့ဝင်ဗန္ဒားရေးဝန်ကြီးတွေနဲ့ညှိနှိုင်းတဲ့နေရာမှာပိုကောင်းတဲ့အနေအထားပေးနိုင်လိမ့်မယ်လို့ဝန်ကြီးချုပ်ကပြောပါလေ။ကိုယ့်ချင်မှာကိုယ်ဖန်တီးဖို့ခိုင်ခိုင်မာမာဆုံးဖြတ်ထားရင်ပြည်သူလူထုရဲ့အဲ့ဒီဆန္ဒကိုဘယ်သူကမှလစ်လူမရှုနိုင်ဘူးလို့တနင်္ဂနွေနေ့ဆန္ဒမဲပေးပွဲမှာမဲထည့်ပြီးဂရိဝန်ကြီးချုပ်ကပြောဆိုပါလေအစိုးပိုင်းကဥရောပသမဂ္ဂတောင်းဆိုချက်တွေကြောင့်အလုတ်ကင်တွေရောလူမှုအဆင့်တန်းတွေကိုပါထိခိုက်ခဲ့တဲ့ဒဏ်ကိုသူတို့ခံစားခဲ့ရတယ်လို့ဂရိပြည်သူအများစုနဲ့ဂရိဝန်ကြီးချုပ်ကပြောဆိုနေတာလည်းဖြစ်ပါလေဂရိပြည်သူတွေမဲပေးတဲ့နေရာမှာခြောက်လှန်ပြီးဥရောပသမဂ္ဂကအကြမ်းဖက်မှုလုပ်တယ်ဆိုတဲ့ဆွဆွဲချက်ကိုဂရိဗန္ဒားရေးဝန်ကြီးကပြောဆိုခဲ့ပါလေဒါပေမဲ့ချွေတာရေးစီစဉ်ကုန်ထောက်ခံသူတွေကတော့ဥရောပသမဂ္ဂရဲ့လက်ထက်မှာအနာဂတ်ရှိနေပြီးဂရိအတွက်ရွေးစရာလမ်းမရှိဘူးလို့ရှုမြင်ကြပါတယ
်။စီးရီးယားနိုင်ငံအရှေ့ပိုင်းမှာဒီသတင်းပတ်ကုံရက်ပိုင်းတွေအတွင်းအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုကြောင့် IS စစ်သည်ကြော23ဦးထက်မနည်းသေဆုံးပြီးအတော်များများဒဏ်ရာရခဲ့ပါတယ်။ရက်ခါမျိုးပတ်ဝန်းကျင်က IS တွေအုံပြုတဲ့အစာအုပ်တွေလမ်းကြောင်းတွေကိုမဟာမိတ်အဖွဲ့တွေကပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းတုန်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။စီးရီးယားနိုင်ငံတဝိုင်းနဲ့အီရတ်နိုင်ငံထဲမှာနေမီချက်တွင်ဖို့ကြိုးစားနေတဲ့ IS တွေကိုချေမှုန်းဖို့ရည်ရွယ်ပြီးဒီစစ်စင်ရေးကိုလှုပ်တာလို့မဟာမိတ်အဖွဲ့ပြောခွင့်ရဒုဗိုလ်မှူးကြီးသောမတ်စ်ဂီလာရန်ကပြောပါတယ်။ ဒီဒေါ်တွင်စီးရီးယားနိုင်ငံပလမန်ရာမြို့မှာစီးရီးယားအစိုးရတပ်ဖွဲ့ဝင်တွေနဲ့ဝန်ထမ်း25ယောက်ကိုကွပ်မျက်တပ်ဖြတ်ထားတဲ့ဗီဒီယိုကို IS Islamic စစ်သွေးကြွတွေကစနေနေ့မှာထုတ်ပြန်လိုက်ပါတယ်။ပလမန်ရာဟာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာအမွေအနှစ်ရှေးဟောင်းမြို့အဖြစ်အသိမှတ်ပြုထားတဲ့နေရာမှာဖြစ်ပြီးအဲ့ဒီမှာတပ်တန်း2000ကရှေးဟောင်းအဆောက်အဦတွေနဲ့တခြားတံမိုးမဖြတ်နိုင်တဲ့အရာတွေရှိပါတယ်။အကြမ်းဖက်သမားတွေကဒီမြို့ကိုသိမ်းပိတ်ပြီးတဲ့နောက်အခုလိုဖိုးတန်ရှေးဟောင်းလက်ရာတွေကိုဖျက်ဆီးပစ်မှာကိုလည်းစိုးရိမ်နေကြပါတယ်။ IS အဖွဲ့ကပယ်မိုင်ရာမြို့ကိုပြီးခဲ့တဲ့မေလကတင်းယူပြီးချိန်ကတည်းကစားပြီးအဲ့ဒီမြို့နဲ့အနီးတစ်ဝိုက်မှာလူ200ကျော်ကိုတပ်ဖြတ်ကွပ်မျက်ခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါရခင်ဗျာ
။မွတ်စလင်လူ့အဖွဲ့အစည်းအနေနဲ့အစိုးရအစ္စလာမ်အဖွဲ့ဖြစ်တဲ့ဘိုကိုဟာရမ်အုပ်စုရဲ့အကြမ်းဖက်လုပ်ရပ်တွေကိုရှုံချကြဖို့နိုင်ဂျီးရီးယားသမ္မတကတောင်းဆိုလိုက်ပါတယ်။မွတ်စလင်တွေရဲ့ဘာသာရေးအထွတ်မြတ်ဥပုပ်လရမဒန်စကတည်းကနိုင်ဂျီးရီးယားဘွန်နိုပြည်နယ်မှာအထူးခံဘုံခွဲတိုက်ခိုက်မှုတွေမြင့်တက်လာပြီးမကြာခင်ပြီးခဲ့တဲ့စနေနေ့ကသမ္မတရဲ့ဒီတောင်းဆိုချက်ထွက်လာခဲ့တာပါ။နောက်ဆုံးဖြစ်ခဲ့တဲ့အသေးခံဘုံခွဲမှုတစ်ခုမှာမဒီဂူရီမြို့အပြင်ဘက်ဘိုကိုဟာရန်တိုက်ခိုက်မှုကနေထွက်ပြေးခဲ့တဲ့လူအုပ်စုတွေမှာအမျိုးသမီးအသေးခံဘုံခွဲသမားတွေကကိုကိုကိုအသေးခံဘုံခွဲမှုတွေလုပ်ခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ပြီးခဲ့တဲ့တောက်ကြညပိုင်းကဇမ်ဘမရီရွာမှာဖြစ်တဲ့တိုက်ခိုက်မှုမှာလူတော်တော်များများအသက်ဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုကြပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီနေ့ညဘက်သတင်းများကိုဆက်လက်ကြေညာနေပါတယ်။နှောင့်နှေးကြံ့ကြာနေတဲ့မြန်မာနိုင်ငံကတဝဲအထူးစီးပွားရေးဆောင်ဖွံ့ဖြိုးတိုးတက်ရေးပူးပေါင်းဆောင်ရွက်ဖို့ MOI စာချုပ်ကိုဂျပန်ထိုင်းနဲ့မြန်မာတို့ဟာစနေနေ့ကလက်မှတ်ရေးထိုးခဲ့ပါတယ်။ဂျပန်မဲကောင်ထိပ်သီးအစည်းအဝေးတက်ရောက်ဖို့ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ခေါင်းဆောင်တွေအခုလိုလက်မှတ်ရေးထိုးခဲ့တာပါ။ပူးရဲချင်းပါတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဟိုဂျာကဒီစီမံကိန်းဟာကမ္ဘာစီးပွားရေးအချက်အလက်ကြားတဲ့နေရာတစ်နေရာဖြစ်လာမယ်ဆိုပြီးပြောပါတယ်။သုံးနိုင်ငံပူးပေါင်းဆောင်ရွက်မှုကြောင့်တဝဲအထူးစီးပွားရေးဇုံဟာပစိဖိတ်နဲ့အိန္ဒိယသမုဒ္ဒရာကြားဆက်သွယ်နိုင်တဲ့စီးပွားရေးဂိတ်တကားဝဖြစ်လာနိုင်ပြီးထိုင်းနိုင်ငံရဲ့ပံ့ပိုးမှုနဲ့အတူဒေတာရင်းနိုင်ငံတွေအတွက်စက်မှုဇုံတွေကုန်ပစ္စည်းတွေထုတ်လုပ်တဲ့နေရာတွေဖြစ်လာပြီးဒါဟာဂျပန်နိုင်ငံရဲ့စီးပွားရေးကဏ္ဍအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့လည်းဝန်ကြီးချုပ်ချန်ဝိုဂျာကပြောဆိုသွားပါတယ်ခင်ဗျာ
တရုတ်နိုင်ငံရှေ့ပိုင်းကရှုဖနက်ဆက်ယုံတစ်ခုမှာစနေတနင်္ဂနွေအလုပ်ချိန်တွင်ဆက်ယုံပြုကြပစ္စည်းလို့လူ9ယောက်သေဆုံးပြီး30လောက်ဒဏ်ရာရခဲ့ပါတယ်စီချန်ခရိုင်ဝမ်လင်းမြို့မှာရှိတဲ့ဆက်ယုံမှာစနေနေ့နေ့လယ်ပိုင်းကအဆောက်အုံပြိုပြီးလူသေဆုံးမှုရှိခဲ့တာဖြစ်ပါတယ်။အပြိုပြက်တွေကြားကနေလူ42ယောက်ကိုကယ်ဆယ်ရေးအဖွဲ့တွေကဆွဲထုတ်ကယ်တင်ခဲ့ပြီးစီယုံပို့ခဲ့ပေမဲ့လူ9ယောက်သေဆုံးခဲ့တယ်လို့ဝမ်လင်းမြို့နယ်အုပ်ချုပ်ရေးအဖွဲ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြပါတယ်။အဆောက်အုံပြိုကျရတဲ့အကြောင်းရင်းကိုတော့အခုရက်ထိစုံစမ်းနေစေဖြစ်ပါတယ်ရှင်။
အာဖဂန်နဲ့ပါကစ္စတန်နဲ့ဇနားမှာ IS စစ်သွေးကြွတွေနဲ့ဖြစ်ပွားနေတဲ့တနင်္ဂနွေနေ့ကတိုက်ပွဲတွေအတွင်းပါကစ္စတန်စစ်သား၄ဦးနဲ့စစ်သွေးကြွ၁၂ဦးသေဆုံးသွားတယ်လို့ပါကစ္စတန်အရာရှိတွေကပြောပါရယ်ဒီအကြမ်းဖက်သမားတွေဟာသူတို့အဖွဲ့ဝင်၃ဦးရဲ့အလောင်းတွေကိုလည်းခြံခဲ့တယ်လို့စစ်ဖက်တဲ့နှီးစက်တဲ့သတင်းကဆိုပါရယ်ကိုပိုင်အုပ်ချုပ်ခွင့်တစိ့တစိ့သားရထားတဲ့လူမျိုးစုနယ်မြေဖြစ်တဲ့မြောက်ဝါဇီစတန်ကဒက်တာကဲလ်နယ်မြေမှာတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပါရယ်အဲ့ဒီဒေသမှာစစ်သွေးကြွတွေကိုတိုက်ခတ်တဲ့စစ်စင်ရေးတွေကိုပါကစ္စတန်စစ်ဘက်ကဆောင်ရွက်နေပါရယ်ခင်ဗျာ
မောင်းသူမပါတဲ့ရုရှားကုန်တင်အာကာသယာဉ်တစ်စင်းဟာနိုင်ငံတကာအာကာသစခန်းမှာတနင်္ဂနွေနေ့မနေ့ပိုင်းကအအောင်မြင်မြင်ရန်နာနိုင်ခဲ့ပြီးစခန်းထောက်ပံ့ရေးလုပ်ငန်းတွေပြန်လုပ်ဖို့အတွက်အရင်ကဇက်တိုက်ဖြစ်ခဲ့တဲ့အအောင်မြင်မှုတွေကိုရပ်တန့်ထားလိုက်နိုင်ပြီဖြစ်ပါတယ်။ဒီ progress ရင်ကပြင်ပစခန်းရင်ငယ်အတွက်အစားအစာလောင်စာနဲ့တခြားထောက်ပံ့ရေးပစ္စည်း3တန်လောက်ကိုပို့ဆောင်ပေးနိုင်ခဲ့ပါတယ်။ပြီးခဲ့တဲ့6လအတွင်းထောက်ပံ့ရေးအတွက်စူးစမ်းမှု3ကြိမ်စလုံးမအောင်မြင်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတော့ပြီးခဲ့တဲ့ပတ်ကAmerican Agatha Susan Lee Agency NASA ရဲ့ပုဂ္ဂလိကကုမ္ပဏီတစ်ခုကြိုးပမ်းမှုလည်းဒီထဲမှာပါဝင်ခဲ့ပါတယ်။ထောက်ပံ့ရေး Agatha ယင်းရဲ့ကြိုးပမ်းမှုမအောင်မြင်ခဲ့ပေမဲ့နိုင်ငံတကာ Agatha စခန်းမှာထောက်ပံ့ရေးပစ္စည်းပြတ်လတ်လို့ရုတ်တရက်ဘေးရန်တွေကြုံတွေ့နိုင်စရာအခြေအနေမရှိပါဘူးလို့တာဝန်ရှိသူတွေကပြောဆိုပါတယ်။လက်ရှိအချိန်မှာနိုင်ငံတကာ Agatha စခန်းမှာ American Agatha ယင်းမှု Scott Kelly နဲ့ Russia Agatha ယင်းမှု Connie Nanko တို့နေထိုင်ပြီးအလုပ်လုပ်နေကြတာဖြစ်ပါတယ်။အခုလနောက်ပိုင်းမှာနောက်ထပ် Agatha ယင်းမှု3ယောက်သူတို့နဲ့ပူးပေါင်းအလုပ်လုပ်ဖို့အစီအစဉ်ဆွဲထားပြီးလည်းဖြစ်ပါတယ်
ဇူလိုင်လ၄ရက်နေ့က239နှစ်မြောက်လွတ်လပ်ရေးနေ့ကိုအမေရိကန်ပြည်အောင်စုတဝန်ဆင်နွှဲခဲ့ကြပါတယ်။လူမျိုးစုံတိုင်းရင်းသားတွေရဲ့ရိုးရာရင်ကျေးမှုပြပွဲတွေအစားအစာဂီတဖျော်ဖြေပွဲတွေကိုမြို့တော်ဝါရှင်တန် DC ကအမျိုးသားရင်မြင်မှာကျင်းပခဲ့တယ်လို့ညဘက်မီရှူမီပန်းတွေပြစ်ပေါက်တာမှလည်းလူတွေတောင်းနေချီကြည့်ရှုခဲ့ပါတယ်။ဝါရှင်တန်ကပိုတိုမက်မြစ်အတွင်းမှာလည်းအပျော်စီးမော်တော်ဘုတ်ရာနဲ့ချီကြောက်ချရနာထားပြီးဒီမီရှူမီပန်းဖောက်တာတွေကိုကြည့်ရှုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုသမ္မတဘရက်ဥဘာမားကလည်းသူ့ရဲ့အပတ်စဉ်မင်ခွန်းနဲ့မှာပျော်ရွှင်ပွဲရလွတ်လပ်ရေးနေ့အခါသမယဖြစ်ပါစေလို့လူထုကိုနှုတ်ခွန်းဆက်ခဲ့ပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်ယာနဲ့ချီကိုလည်းအင်ဘူရိုအနောက်ဘက်ဥယျာဉ်မှာအသားငယ်နဲ့အိတ်ခံခဲ့ပါတယ်။ဒီမတိုင်ခင်ရပ်ပိုင်းတွေအတွင်းကမ္ဘာနိုင်ငံတချို့မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာကြောင့်သက်ဆိုင်ရာကလုံခြုံရေးသတိပေးချက်ထုတ်ပြန်ထားပေမဲ့ထူးထူးခြားခြားဖြစ်ပွားတာကဲတာမျိုးတော့မရှိပါဘူးခင်ဗျာ။
တင်ငင်တွင်နေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးခဲ့တာပါရှင်ခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါရမယ်မြန်မာနိုင်ငံတွင်စစ်မှန်တဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့တောင်းဆိုဆန္ဒပြခဲ့ကြတဲ့ထိမ့်သိမ်းခံကျောင်းသူကျောင်းသားတွေကိုအ мян ဆုံးပြန်လွတ်ပေးဖို့နဲ့အာဏာပိုင်တွေဘက်ကကျောင်းသားပြည်သူကိုဖိနှိပ်နေတဲ့လုပ်ရက်ကိုအ мян ဆုံးရပ်တန့်ဖို့ကျောင်းသားတွေနဲ့ပြည်ပရောက်ဒီမိုကရေစီအင်အားစုတွေက53နှစ်မြောက် 7 July နေ့ပတ်လည်မှာတောင်းဆိုလိုက်ကြပါရယ်53နှစ်မြောက် 7 July အခမ်းအနားကိုရန်ကုန်တက္ကသိုလ်တမကမြက်ခင်းပြင်မှာကျင်းပဖို့ရှိသလိုဒီကနေ့မှလည်းတောင်ကိုရီးယားနိုင်ငံမြန်မာတန်ယုံရှိမှကျင်းပခဲ့ပါရယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးထားပါရယ်ရှင်
1962ခုနှစ်ဇူလိုင်လ9ရက်နေ့မှာရန်ကုန်တက္ကသိုလ်နယ်မြေအတွင်းဆန္ဒပြကျောင်းသူကျောင်းသားတွေကိုအကြမ်းဖက်ပစ်ခတ်ခဲ့ပြီးတော့တက္ကသိုလ်ရဲ့သမိုင်းဝင်ကျောင်းသားတမကအဆောက်အဦးကိုဘုံးဖောက်ခွဲဖြိုခွဲခဲ့တဲ့7 July နေ့ဒီနှစ်2015မှာကြာရောက်တဲ့53နှစ်မြောက်နှစ်ပတ်လည်နေ့အထိမ်းအမှတ်အခမ်းအနားကိုတက္ကသိုလ်ကျောင်းသားတမကတက္ကသကျောင်းသားတွေကဦးဆောင်ပြီးတော့ရန်ကုန်တက္ကသိုလ်တမကမြက်ခင်းပြင်မှာအောင်မွေဝဲအခမ်းအနားကျင်းပဖို့စီစဉ်နေပါတယ်။အာဏာပိုင်တွေဘက်ကဘလို့ပဲပိတ်ပင်တားဆီးမှုတွေရှိပါစေ။တက္ကသကျောင်းသားတွေဘက်ကငြိမ်းချမ်းစွာချီတက်လမ်းလျှောက်ပြီးတော့အခမ်းအနားကိုဖြစ်မြောက်အောင်လုပ်မှာဖြစ်တယ်လို့တက္ကသကျောင်းသားတမကသတင်းပြန်ကြားတာဝန်ခံကိုဖိုးသားကပြောပါတယ်
။ကျွန်တော်တို့ခုနှစ်ရက်နေမှာတက္ကသကျောင်းဌာနကိုဆယ်ရန်ဆိုင်ငင်မှတ်တမ်းရနေကျွန်တော်တို့ဟိုညနေ3:00လောက်ပေါ့။ကျွန်တော်အဲ့အနေရောဖြူပြီးတမကငြိမ်းချမ်းပြင်ဒီကိုလမ်းလျှောက်။လမ်းလျှောက်ပြီးကျွန်တော်တမကငြိမ်းချမ်းပြင်ထဲမှာကျွန်တော်ဒီ7 July 53နှစ်ပြည့်ခမ်းနားအောင်မွေဝဲဖိတ်မှတ်ခမ်းနားအဲ့တော့တမကနေနေနေတာကျင်းပါမယ်တော့ကျွန်တော်တို့လောကဆန္ဒပြတဲ့ပုံစံမျိုးဟုတ်ဘူးပေါ့ဝန်ထဲအထင်းပဲပေါ့ကျွန်တော်တို့ညီသက်ဆန်လမ်းလျှောက်မယ်ဒီလိုနဲ့တူကျွန်တော်တို့ပူးအောင်ပြောပေါ့ဒီတမကနေနေနေနေကျွန်တော်တို့ဒီတန်းလမ်းလျှောက်မယ်ပေါ့ကတရားရတဲ့စီစဉ်နေအမရရစကားပြောတဲ့စီစဉ်နေလုပ်မယ်ပေါ့ကျွန်တော်တို့နေနေကတော့ဟိုအစိုးရကိုအခွင့်ပြုချက်တင်ထားတယ်ပါတယ်ကျွန်တော်လုပ်မှာပေါ့ဒီဖြစ်လာတဲ့ပြဿနာတွေလည်းကျွန်တော်တို့အားလုံးရင်ဆိုင်ပြင်ဆင်အောင်ပါ
မြန်မာနိုင်ငံတွင်ပညာရေးစနစ်ပြုပြင်ပြောင်းလဲရေးအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတောင်းဆိုဆန္ဒပြခဲ့ကြတဲ့ကျောင်းသူကျောင်းသားတွေကိုအစိုးရဘက်ကနေပြီးတော့ဖမ်းဆီးအရေးယူထောင်ချဖမ်းဝရမ်းထုတ်နေတဲ့အပေါ်မှာစန့်ကျင်ကန့်ကွက်ပြီးတော့အ мян ဆုံးကျောင်းသားတွေကိုပြန်လွှတ်ပေးဖို့နဲ့ဖိနှိပ်မှုတွေကိုရပ်တန့်ပေးဖို့53နှစ်မြောက် 7 July မှာတက္ကသိုလ်ကျောင်းသားတမကတက္ကသကျောင်းသားတွေကတောင်းဆိုပါတယ်လို့ပြောပါတယ
်။အောက်က62ခုနှစ်ကစပြီးတော့ပေါ့ခေတ်ကတော့ဒီ88တိကျွန်တော်တို့ကောင်းပြီကျွန်တော်တို့မြေပတ်ပြီပေါ့ဦးသိန်းစိန်ဦးဆောင်တဲ့ရတာဆူရလည်းကျွန်တော်တို့ကျောင်းသားတွေကိုရခင်နေပြီပါပဲဖြစ်နေနေပဲပေါ့အခုဆိုဟိုကျောင်းသားတွေကိုဝရမ်းပြီလို့ဆွဆွဲပြီးဖန်ဆီးနေရရှိတယ်ပေါ့အခုလက်ရှိဒီဆူရတီပေါ့ဒီလိုကျွန်တော်တို့ကျောင်းသားတွေကိုဒီလိုလုပ်ခဲ့ပါတယ်ဆိုတဲ့ဟာမျိုးဒီလိုတို့အမှန်တိုင်းသိစေချင်တာအဲ့ဒါကျွန်တော်တို့တန်းတစ်တိုင်းဒီ7 July ခန်းသားတွေကိုကျွန်တော်တို့ကျောင်းသားတွေနဲ့ဦးဆောင်ပြီးတော့အဲ့ဒါမပြတ်ပေါ့ကျွန်တော်လုံနိုင်ချင်ပါတယ်အဓိက message ပေးချင်တာဒီလိုနှစ်ပတ်လည်ခန်းသားကြီးပြုလုပ်ခြင်းဒီဒီလိုချိန်မျိုးမှာဒီလိုနေ့ရက်မျိုးမှာဒီအစိုးရကျွန်တော်ကျောင်းသားတွေဒီလိုလုပ်ခဲ့ရဆိုတဲ့ဟာမျိုးကိုသိအောင်လုပ်ပါဘူ
းဒီကနေ့ဇူလိုင်လ9ရက်နေ့မှာလဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေကိုရီးယားဌာနခွဲကနေဦးဆောင်ပြီးတော့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကမြန်မာတန်ယုံရှိမှာ53နှစ်မြောက် 7 July နေ့အခမ်းအနားကိုကျင်းပခဲ့ပြီးတော့မြန်မာနိုင်ငံတွင်းကျောင်းသားတမကတရားဝင်ဖြစ်တည်မှုရှိစေရေးနဲ့ဒီမိုကရေစီပညာရေးစနစ်ဖော်ဆောင်နိုင်ရေးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ပေါက်လာနိုင်ရေးအပါအဝင် 7 July တမိုင်းဖြစ်ရမှန်ဖော်ထုတ်နိုင်ရေးတွေကိုကိုရီးယားရောက်မြန်မာဒီမိုကရေစီအင်အားစုတွေကတောင်းဆိုခဲ့ကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေကိုရီးယားဌာနခွဲရဲ့ဥက္ကဋ္ဌဦးနေထွန်းနိုင်ကတန်ယုံရှိမှာအခုလိုပြောဆိုခဲ့ပါတယ
်။ဒီပုံလေးတော့ 7 July ရင်းခင်းဆိုတာမြန်မာနိုင်ငံမှာဒီပုံ900ကျော်ရင်ကျော်သားပါစေ။ဒီပုံ1000ကျော်ရင်ကျော်သားပါစေ။ကျွန်တော်ပြည်သူတွေဒီနေ့မှာဘယ်သောကောင်မှမပြောင်းသွားနိုင်မဲ့ဖြစ်မဟုတ်ဘူးဆိုတာပြောလို့ပါတယ်။
အခုချိန်ထိဖမ်းဆီးထိန်းသိမ်းခံနေရတဲ့ចောင်းသူចောင်းသားတွေဝင်းရံပြည်သူတွေကိုချက်ချင်းပြန်လွှတ်ပေးဖို့မြန်မာအစိုးရကိုကိုရီးယားမြန်မာအင်္ဂလိပ်စာ၃မျိုးနဲ့အိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ပါတယ်လို့ကိုရီးယားဌာနခွဲကဒုဥက္ကဋ္ဌလည်းဖြစ်သတင်းပြန်ကြားတာဝန်ခံလည်းဖြစ်တဲ့ဥယျာဉ်နိုင်ထွန်းကအခုလိုပြောပါတယ်
။ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့ကြတဲ့ဒီမြန်မာဒီမိုစီရေးကိုအပြစ်ထောက်ခံနေတဲ့မြန်မာပြည်သူပြည်သားတိုင်းအားလုံးဟာအသိသမိုင်းအကြောင်းကိုအမြဲတမ်းမမေ့လျော့ရှိရဆိုတဲ့အကြောင်းတစ်ခုလေ။နောက်ပြည်တွင်းထဲမှာအဲ့တော့မတရားဖန်ပြီးထုတ်နှောင်ခြင်းအကျဉ်းချခြင်းခံနေရတဲ့ကျောင်းသားတွေအကုန်လုံးအနေနဲ့လေအဲ့ဒါမိမိတို့ဇွဲလုံးလာဝရိယကိုအမြဲတမ်းမလျှော့ချဘူးနောက်တစ်ခုကပြည်သူပြည်သားတွေအနေနဲ့ကလည်းဒီလိုမတရားတမ်းပြီးကိုအုပ်ချုပ်နေတဲ့အဲ့လားဇွဲရကိုဝန်ဝင်ပြီးတွန်းလှန်ကြဖို့ဆိုတဲ့အားလုံးကိုကျွန်တော်ပြောလိုပါတယ်ခ
င်ဗျာမြန်မာနိုင်ငံအတွင်းစနစ်အမျိုးမျိုးခေတ်ဆက်ဆက်ကိုဖျက်ဆီးခဲ့တဲ့ကျောင်းသူကျောင်းသားတွေဟာအာဏာရှင်စနစ်ကိုဆန့်ကျင်ကန့်ကွက်ပြီးတော့မြန်မာနိုင်ငံအတွက်ပြုပြင်ပြောင်းလဲရေးအတွက်ဥဆောင်လှုပ်ရှားခဲ့ကြတဲ့ကျောင်းသူကျောင်းသားတွေကိုဂုဏ်ပြုတဲ့အနေနဲ့7 July နေ့အောက်မေ့ပွဲအခမ်းအနားတွေကိုပြည်ရင်းပြည်ပကဒီမိုကရေစီရေးလှုပ်ရှားသူတွေကဥဆောင်ကျင်းပနေကြတာဖြစ်ပါတယ်ရှင
်မဆူမွန်စူးစီးတင်ပြတော်တော်ပါရှင်ခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအလဲပါLRC လို့အများသိတဲ့ဖွံ့ဖြိုးရေးမှန်းနိုင်အဖွဲ့ကနေပြည်ရင်းအရဖက်ဒေတာခန် NGO အဖွဲ့အစည်းတွေစနစ်တကျရပ်တည်နိုင်ဖို့ကူညီပေးနေတယ်လို့ LRC ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါ်ပန်စီထွန်းသိန်းကပြောပါရယ်ဒီအဖွဲ့ဟာဒေတာခန် NGO အဖွဲ့တွေအတွက်လိုအပ်တဲ့သတင်းအချက်အလက်တွေကိုအဓိကဖြန့်ဖြူးပေးနေပြီးလိုအပ်တဲ့သင်တန်းတွေကိုလည်းပေးနေပါရယ်လို့ VOA နဲ့တိတက်မင်းမြန်ခါမှသူကပြောခဲ့တာပါတော်ပန်စီထွန်းသိန်းဟာမြန်မာနိုင်ငံမှာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးမူကြမ်းရေးဆွဲနေသူတွေထဲမှာလည်းပါပါတယ်။ဒါကြောင့်ဒီမူကြမ်းကနေဥပဒေဖြစ်လာတဲ့အခါတကယ်ပဲအမျိုးသမီးတွေလုံခြုံအောင်ကာကွယ်ပေးနိုင်မလားဆိုတာနဲ့ LRC အဖွဲ့ဆောင်ရွက်နေတဲ့ကိစ္စတွေကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းကအမေတီတန့်တွေ့ဆုံမေးမြန်းထားပါတယ်။ဒီတစ်ပတ်ရဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြည့်ရအောင်ပါရှင်။
local resource center လို့ခေါ်တဲ့ဒီဖွံ့ဖြိုးရေးမှန်းတိုင်းအဖွဲ့ကိုလာပြီးတော့မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်မမကြီး။ထမအောင်ဆုံးသိချင်တာကဒီ local resource center အနေနဲ့ပေါ့နော်။ဒီနိုင်ငံတကာ NGO အဖွဲ့အစည်းတွေနောက်ပြီးတော့ဒီ local NGO အဖွဲ့အစည်းတွေနောက်ကုလသမဂ္ဂအဖွဲ့အစည်းတွေပေါ့နော်။သူတို့နဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုတချို့တရားရယူခြင်းနဲ့ဆက်လို့ရှိလို့ရှိရင်ဒီ local resource center ကိုမေးရတယ်လို့ပြောပါတယ်မမကြီး။အဲ့တော့ဒီဝန်ဆောင်မှုလေးနဲ့ပတ်သက်ပြီးရှင်းပြပေးပါလားရှင်
။ဟုတ်ကဲ့ပါရှင်။တကယ်တော့ကျမတို့ရဲ့ဖွံ့ဖြိုးရေးမှန်းတိုင်းအဖွဲ့ဟာကျမတို့ဒီအရက်ဖက်အဖွဲ့အစည်းလူအဖွဲ့အစည်းတွေအတွက်ပဲတကယ်တော့ဥတည်ပြီးတော့ဖွင့်ထားတာဖြစ်ပါတယ်အဲ့တော့တကယ်ကျမတို့ဒီဝန်ဆောင်မှုပေးတယ်ဆိုတာတွေကဒီ local NGO လို့ခေါ်တဲ့เนาะဒီအရက်ဖက်အဖွဲ့အစည်းတွေကိုပဲပေးတာပါဆိုတော့အဓိကကျမပြောချင်တာကတော့ဒီဖွံ့ဖြိုးရေးမှန်းနိုင်ကတော့ဒီ local NGO လို့ခေါ်တဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုပဲဥတည်ပြီးတော့ကျမတို့ဝန်ဆောင်မှုတွေပေးတာပေါ့เนาะ
ဟုတ်ကဲ့ပါဘလို့ဝန်ဆောင်မှုတွေများပါလိမ့်ရှင
်အထက်ကကျမတို့ပေးတာကတော့ဒီသတင်းအချက်လက်တွေပေါ့နော်ဒီလူရက်ဖက်လူဖွဲ့စီလို့ခေါ်တဲ့ CSO တွေရဲ့သီးသန့်တဲ့သတင်းအချက်လက်တွေကျမတို့ပေးတယ်ကျမတို့အဲ့ဒါကိုဘလို့ပေးလဲဆိုတော့ကျမတို့ဒီ Local Resource Center LRC လို့လူသိများပါတယ်အဲ့တော့ LRC လို့ပဲကျမပြောပြရစီအဲကျမတို့ဒီအဖွဲ့တွေကကျမတို့ချိတဲ့အဖွဲ့တွေကဆိုရန်ကုန်မှာရှိတယ်ရန်ကုန်မှာရှိမယ်နော်မော်လမြိုင်မှာရှိတဲ့ရုံးခွဲပေါ့နော်မော်လမြိုင်မှာရဲ့လာရှိုးမှာရဲ့မန္တလေးမှာရုံးခွဲတွေရှိတယ်အဲ့တော့ကျမတို့ရုံးနေမှာဘာတွေရှိလဲဆိုတော့အဓိကဒီအချက်လက်တွေပေးဖို့သတင်းအချက်လက်တွေပေးဖို့ library ကျမတို့ပေးတယ်အဲ့တော့စာကြည့်တိုက်ကိုကျမတို့ဖွင့်ပေးတယ်ပြီးတဲ့အခါမှာကျမတို့ဒီ internet ရဖို့အတွက်ဝန်ဆောင်ကမယူဘဲနဲ့ကျမတို့ internet ဟို computer တွေပေးထားတယ်ပေါ့နော်အဲ့မှာကျမတို့ရဲ့လူရဖက်ဖွဲ့စည်းတွေကလာပြီးသုံးခွင့်ရှိတယ်ပြီးတဲ့အခါမှာသူတို့ဒီဖွဲ့အသေးသေးလေးတွေဆိုရင်သူတို့မှရုံးကမရှိတဲ့အတွက်ကျမတို့ကသူတို့ကိုရုံးကအနေနဲ့လိုအပ်မဲ့ဝန်ဆောင်မှုတွေကျမတို့ပေးပါတယ်အဲ့ဒါတွေကလည်းအကုန်လုံးဟိုဟာပါကျမတို့ဝန်ဆောင်ကားတွေဘာမှမယူပါဘူ
းဟုတ်ကဲ့အမတို့ဒီလိုလုပ်ပြီးနိုင်အောင်လို့ပေါ့နော်ဒီအဖွဲ့အစည်းအနေနဲ့ရပ်တည်နိုင်အောင်ရန်ပုံငွေတွေဘာတွေရောအမတို့ကိုတူကိုထားပဲလားဒါမှမဟုတ်တခြားအဖွဲ့အစည်းတွေကပံ့ပိုးတာရှိပါလားရှင
်လောလောဆယ်တော့ကျမတို့မှာကကိုတူကိုထားအနေနဲ့တော့ရန်ပုံငွေအနည်းအကျဉ်းရှိတယ်အဲ့ဒါကတော့ဘာလဲဆိုတော့ကျမတို့ဒီအစည်းအဝေးခန်းတွေကျမတို့ငှားတယ်ကျမတို့အစည်းအဝေးခန်းကိုတက်နိုင်တဲ့လူတွေရှိရယူတာပေါ့နော်မတက်နိုင်တဲ့အဖွဲ့အစည်းသေးသေးလေးတွေကြတော့ကျမတို့လက်ကားပေးပါတယ်ဆိုတော့အဲ့ဒါလေးကျမတို့ရန်ပုံငွေလေးတွေရတာရှိတယ်ဒါပေမဲ့များသောအားဖြင့်ကျမတို့အခု big funding ဝါရီပေါ့နော်ဒီပုံပတ်စံပေးနေတဲ့အဖွဲ့တွေရှိပါတယ်အဲ့ဒါတွေကအဓိကကျမတို့ဟိုဟာရှိတယ် USH ရှိပါတယ်နောက်ပြီးတော့ Europe European Union ကလည်းကျမတို့ပေးတာရှိပါတယ်။နောက် British Council เนาะအဲ့ဒီဖွဲ့စည်းတဲ့ကျမတို့တော်တော်လေးကိုပံ့ပိုးထားတာရှိပါတယ်။ဆိုအဲ့ဒီဖွဲ့စည်းတဲ့ငွေတွေနဲ့ကျမတို့လက်ပတ်နေပါတယ်။ဒါပေမဲ့အခုလောလောဆယ်ကျမတို့ဒီဖွံ့ဖြိုးရေးမန်နေကတော့ရှေ့ဆက်သွားဖို့ဆိုရင်ကျမတို့ကိုယ့်ဟာကိုယ်ကိုထုကိုထဖြစ်အောင်လို့ကိုစူးစမ်းနေပါတယ်။အဲ့တော့နောက်ထပ်ကျမတို့ဒီ business ဘိုင်းတွေပါတယ်လုပ်ဖို့လို့လည်းရှိပါတယ်။အဲ့တော့ဒီနောက်ထပ်တစ်နှစ်နှစ်လောက်နေတော့ကျမတို့အဲ့ဒါကြီးအကောင့်တက်ပေါ်လို့ရမယ်လို့ထင်ပါတယ်။အဲ့လိုဖြစ်သွားတဲ့အခါမှာကျမတို့ကပို့ပြီးတော့ကိုယ့်ဟာကိုနော်ရက်တည်နိုင်တဲ့အခါမှာဒီအဖွဲ့အစည်းတွေတခြားလူတွေရဲ့ဒီပံ့ပိုးမှုတွေသိပ်ပြီးတော့ကျမတို့ဟိုဟိုကအားကိုးစရာမလိုအောင်ကျမတို့ဆက်ပြီးတော့လှုပ်သွားဖို့လို့ရှိဟိုဟာပေါ့အစီအစဉ်လေးရှိပါတယ်
။ဟုတ်ကဲ့ပါ။ဒီလိုတရင်ချက်လက်တွေပံ့ပိုးနိုင်အောင်ဒီလိုအချက်လက်တွေရောဘယ်လိုများစုဆောင်းပါလဲရှင်။ဥပမာဒီ data တို့ဘာလို့ပေါ့သူတို့ဒီ NGO local NGO ကနေဒီခုခုသူတို့လှုပ်ချင်နေဆိုလို့ရှိရင်သူတို့အနေနဲ့လိုချင်တဲ့တရင်ချက်လက်ကိုမေးမယ်။အဲ့ဒါဆိုရင်မမတို့အဲ့တရင်အချက်လက်တွေကိုဘယ်ရများစုဆောင်းပါလဲရှင်
။ကျမတို့တွေကဒီဟာပေါ့နော်ခုနပြောတဲ့ကွန်ရက်တွေအများကြီးရှိတယ်။ကျမတို့ချိတ်ဆက်ထားတဲ့ကွန်ရက်တွေရှိတယ်။အဲ့ဒီကွန်ရက်တွေကနေပြီးတော့ကျမတို့နော်ဒီလိုအပ်တဲ့ဟိုရရှိပါတယ်လိုအပ်တဲ့သတင်းအချက်လက်တွေရမယ်နောက်တစ်ခုကကျမတို့ဟိုဟာပေါ့နော်အမြဲပဲနှစ်ပတ်တစ်ခါ NGO တွေစုံစည်းကြတယ်စုံစည်းပြီးတော့သူတို့ဖလဲတဲ့အစည်းအဝေးတွေလုပ်ပါတယ်အဲ့ဒီကလည်းကျမတို့သတင်းအချက်လက်တွေရတာပေါ့နော်အဲ့တော့ဒီလိုပဲကျမတို့ဒီကွန်ရက်တွေကနေတဆင့်ဒီအစည်းအဝေးတွေကနေတဆင့်နောက်တစ်ခါကျမတို့ဒီ website ရှိတယ် Facebook ရှိတယ်အဲ့ဒီကနေတဆင့်ကျမတို့နော်ဒီ internet ကနေယူတဲ့သတင်းတွေလည်းရှိတယ်အဲ့ရနေကျမတို့ဒီလူရဖက်ဖွဲ့စည်းတွေရဲ့လိုအပ်မဲ့တင်တဲ့သူတို့နဲ့သက်ဆိုင်မဲ့တင်တဲ့သတင်းချက်လက်တွေကျမတို့ပြန်ပြီးဖြန့်ပေးတာပေါ့နော် Facebook ကနေတစ်ဆင့်နောက်တစ်ခါ website ကနေတစ်ဆင့်အဲ့လိုဖြန့်တာတွေရှိတယ်နောက်တစ်ခုကကျမတို့ဒီ LRC မှာပဲစနေနေ့ဆိုရင်ကျမတို့များသောအားဖြင့်ဒီလူရဖက်ဖွဲ့စည်းတွေပေါ့နော်ဒီ CSO တွေကသူစုံစည်းပြီးတော့သူတို့မှာတခုခုဟိုဟာပေါ့နော်ဖလဲစရာရှိတယ်ဆိုရင်ကျမတို့နေရာပေးပါတယ်အဲ့နေရာမှာသူတို့လာပြီးတော့အကုန်လုံးဆွေးနွေးရင်းနဲ့သတင်းချက်လက်တွေရတာလည်းရှိပါတယ
်ဟုတ်ကဲ့ပါဟိုမအနေနဲ့ပေါ့နော်ဒီအမျိုးသမီးများနဲ့ပတ်သက်တဲ့အမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးတော့လှုပ်ရှားဆောင်ရွက်နေတယ်ဆိုတာလည်းသိရပါတယ်မမ
ဟုတ်ကဲ့ပါအ
ဲ့တော့ဒီနောက်ဆုံးအခုမမပြုစုနေတဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနဲ့ပတ်သက်တဲ့ဥပဒေကြမ်းရေးအခြေအနေရောဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့အဲ့ဒီဥပဒေကြမ်းကတော့ကျမတို့ရဲ့ drafting committee လို့ခေါ်ရဲเนาะကျမတို့ဒီအဖွဲ့လေးတစ်ခုဖွဲ့ထားတာပေါ့เนาะအဲ့ဒီမှာအကုန်လုံးဝိုင်းပြီးတော့ပညာရှင်တွေပေါ့เนาะအကုန်လုံးရေးကြတာပေါ့เนาะအဲ့တော့ဒါရေးတာကတော့အကြမ်းပြင်းတော့ကျမတို့တော်တော်လေးပြီးသွားပါပြီအဲ့တော့အဲ့ဒီအကြမ်းပြင်းရင်ကကိုကျမတို့လောလောဆယ်ကတော့ lawyer တယောက်နဲ့ကျမတို့အထားပါတယ်ဒါကတော့လေကျမတို့ဟိုစာပေါ့เนาะ department of social welfare နဲ့တဆင့်သူတို့က season ပေးတယ်အဲ့ဒါ lawyer တယောက်ကနေပေါ့เนาะဥပဒေရှင်ပညာရှင်တဦးကနေပြီးတော့ကျမတို့ဒါကိုဥပဒေနဲ့ကိုက်ညီအောင်လို့ဒီသုံးနှုန်းနဲ့ဟိုသုံးနှုန်းတွေကိုဥပဒေစကားတွေနဲ့ပြန်ပြီးတော့ရေးသားပေးနေတာပေါ့เนาะအဲ့ဒါရေးသားပြီးရင်ကျမတို့နောက်တစ်ခေါက်ပြန်ပြီးတော့သုံးသပ်ပြီးတော့ပြန် review လုပ်မယ်ပြီးတဲ့အခါကျမတို့လည်းဆက်ပြီးတော့ဒီတင်ဖို့လို့လည်းအစီအစဉ်ရှိပါတယ်မကြခင်တော့ကျမတို့တင်ပြမယ်လို့เนาะကျမတို့ထင်ပါတယ်
ဟုတ်ကဲ့ပါအဲ့လိုမျိုးဒီဥပဒေကြမ်းရေးဆွဲတဲ့နေရာမှာဒီအမျိုးသမီးရေးရအဖွဲ့တို့အမျိုးသမီးဆန်းဆောင်ရှင်များအဖွဲ့တို့မိခင်နဲ့ကလေးစောင့်ရှောက်ရေးအဖွဲ့တို့ပေါ့နော်သူတို့အဲ့ဒီအသင်းအဖွဲ့တွေရဲ့အခန်းကဏ္ဍကိုဘယ်လိုရှိပါလဲရှင
်အကုန်လုံးကကျမတို့ကမတီထဲမှာပါပါတယ်ကျမတို့ရေးဆွဲတဲ့ကမတီပေါ့နော်အဲ့ထဲမှာသူတို့ဘက်ကလည်းအများကြီးပါပါတယ်အကုန်အဲ့ဒီအဖွဲ့အစည်းတွေပါတယ်နောက်အစိုးရဌာနတွေအကုန်လုံးပါတယ်နောက်တစ်ခုကအဲ့ဒီဟိုစပေါ်ဥပဒေပညာရှင်တွေလည်းပါပါတယ်။နောက် bill committee ကလည်းပါပါတယ်။ဆိုအကုန်လုံးကကျမတို့တကယ်တော့ဟို54ယောက်ရှိပါတယ်။ကျမတို့ရေးဆွဲနေတဲ့ဒီဟိုပေါ့အုပ်စုပါလေ။အဲ့တော့အဲ့ဒါရေးနေတာကြာလဲကြာပါပြီ။ဘာကြောင့်ကြာလဲဆိုတော့ကျမတို့ကအရင်ဆုံးကသုတေသနတွေလုပ်ပါတယ်။မြန်မာနိုင်ငံမှာဥပဒေအခုလိုအစ်စ်ဆွဲမယ်ဆိုရင်ဘာတွေလိုအပ်လဲ။တခြားနိုင်ငံမှာဘယ်လိုဥပဒေတွေဆွဲထားလဲ။သူတို့ဆွဲထားတဲ့ဥပဒေဒီဘယ်လိုကျမတို့အသုံးချလို့ရလဲစသဖြင့်ကျမတို့လေ့လာတယ်လေ့လာပြီးတော့ကျမတို့တကယ်ပဲသုတေသနတွေလုပ်ပြီးတော့မှရတဲ့အချက်လက်ပေါ်မှာတည်ပြီးတော့မှကျမတို့ဒီဥပဒေကိုဆွဲတာဒါကြောင့်မလို့ကြာတာပေါ့နော်ဒါပေမဲ့ကြာပေမဲ့ကောင်းလိမ့်မယ်လို့တော့မျှော်လင့်ပါတယ်ရှင
်ဟုတ်ကဲ့ပါမမအနေနဲ့ဒီကုလသမဂ္ဂမှာလည်းနှစ်ရှည်လာများတာဝန်ထမ်းဆောင်ခဲ့တယ်ပေါ့နော်အခုမြန်မာနိုင်ငံမှာလည်းပြန်လာပြီးတော့ဒီလူမှုရေးတွေရောအယူသမီးရေးတွေရောဆောင်ရွက်နေတယ်ပေါ့နော်အဲ့တော့ဒီပြန်လာတဲ့အခါမှာမြန်မာနိုင်ငံရဲ့လက်ရှိအနေအထားအမျိုးသမီးတွေရဲ့အခွင့်အရေးတိုးတက်နေတယ်လို့ယူဆပါလားရှင
်အပေါ်ရန်ကတော့တိုးတက်တယ်လို့ပါပဲဒါပေမဲ့တကယ်တကယ်เนา ကြည့်လို့ရှင်အောက်ခြေမှာအများကြီးလိုအပ်ချက်တွေရှိပါတယ်အဓိကကျမတို့မှာလိုအပ်နေတဲ့ဒီဥပဒေတွေမရှိဘူးပေါ့နော်ဒါကြောင့်မို့လို့တကယ်တကယ်ဝန်ဆောင်မှုတွေကလည်းမပေးနိုင်ဘူးမြို့သမီးတယောက်တည်းအကျန်းဖက်မှုခံရပြီဆိုလို့ရှင်လေလိုအပ်တဲ့ဝန်ဆောင်မှုတွေကမရှိပါဘူးအဲ့ဒါကြောင့်မို့လို့ကျမတို့အဓိကဥပဒေကလိုအပ်တဲ့အတွက်ကျမတို့ကဒီဥပဒေကြီးကိုလည်းရေးဆွဲတာအဲ့တော့ဒီဥပဒေကြ င်အမျိုးသမီးတွေကဒီအကြမ်းဖက်မှုခံရပြီဆိုရင်ဘယ်လိုလိုအပ်ချက်တွေရှိလဲဆိုတော့ဆောင်ရွက်မှုတွေကျမတို့ပေးလို့ရမှာဖြစ်ပါတယ်အဲ့ဒါကြောင့်မလို့เนาะဒီအဓိကတော့လိုအပ်ချက်တွေကိုချက်ချင်းတော့ကျမတို့ဖြည့်ဆည်းလို့မရအောင်တဖြည်းဖြည်းလှုပ်သွားတဲ့အတွက်ကျမထင်ပါတယ်ဒီဥပဒေကြီးပြီးသွားပြီဆိုလို့ရှင်ဒါကြီးကိုဥပဒေပြီးတာနဲ့လည်းပြီးမသွားဘူးပေါ့နော်သူ့ကိုကျမတို့ကအကောင့်ထဲဖို့ရမယ်ဒီအကောင့်ထဲဖို့ရတဲ့အခါမှာတကယ်ပဲကောင်းကောင်းမွန်မွန်အကောင့်ထဲဖို့နိုင်ကျမတို့အမျိုးသမီးတွေမှာအများကြီးတိုးတက်မှုတွေရှိမယ်လို့ကျမမျှော်လင့်ပါတယ
်ဟုတ်ကဲ့ပါအဲ့တော့အမျိုးသမီးတွေကမြန်မာနိုင်ငံရဲ့အမျိုးသမီးတွေကဒီလိုအကျန်းဖက်မှုနဲ့ပတ်သက်လာလို့ရှိရင်အကာအကွယ်မဲ့နေသေးပဲလို့သဘောပေါက
်မှန်ပါတယ်လောလောဆယ်မှာအကာအကွယ်ရမ်းမဲ့နေပါတယ်အဲ့တော့အဲ့နောက်တစ်ခုကကျမတို့ဒီရေအခုလောလောဆယ်ရေးဆွဲနေတဲ့ဒီဥပဒေကြီးတွေမှာအင်တွင်းအကြံဖက်မှုအဲ့ဒီဟာပါနေတယ်အဲ့ဒါကလည်းကျမတို့ဘာဖြစ်လို့လဲဆိုတော့လေဒီညသောအပြင်အကြံဖက်မှုခံရတဲ့မျိုးသမီးတွေကအင်တွင်းထဲမှာဖြစ်တာလည်းများတယ်နော်နောက်နီးစပ်ရပေါ့နော်ဒီဆွေမျိုးသားချင်းတွေကတဆင့်အကြံဖက်တာကြီးလည်းရှိတယ်အဲ့တော့အဲ့ဒါကြီးဟိုချိနေတဲ့အတွက်ကျမတို့ကဒီဥပဒေထဲမှာထက်လိုက်ခြင်းအဖြစ်တနည်းအားဖြင့်တော့အကာအကွယ်လေးတွေရနိုင်ပါတယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါအဲ့တော့ဒီဥပဒေထွက်လာလို့ရှိရင်ဒီဥပဒေကိုဟို enforce လုပ်ဖို့ပေါ့နော်ဥပဒေတိုင်းလိုက်နာကျင့်သုံးဖို့အတွက်ကဒီရရကြေးရွာအစင်တွေလည်းပါမယ်ပြီးတော့ပြည်သူရဲတပ်ဖွဲ့တွေလည်းပါဝင်ရမယ်ပြည်ကနေကလေးစောင့်ရှောက်ရေးအဖွဲ့တွေလည်းပါဝင်ရမယ်သူတို့အားလုံးရဲ့ပူးပေါင်းပါဝင်မှုကိုမိုင်းနေနဲ့ဘယ်လောက်များမျှော်လင့်ထားပါလဲရှင
်အဲ့ဒါလေကျမတို့ကအခုကျမတို့ဒီအခုရေးဆွဲနေဥပဒေရေးဆွဲနေတဲ့အဖွဲ့အားပဲကျမတို့ကကျမတို့ဘာခေါ်လဲဆို implementation plan ပေါ့နော်ဒီဥပဒေကြီးကိုထွက်လာပြီဆိုဘယ်လိုအကောင့်ထဲပေါ်မလဲဆိုတဲ့ plan ကြီးကိုပါကျမတို့ကရေးဆွဲနေပါတယ်အဲ့ဒီမှာဘာလဲဘာလုပ်လဲဆိုတော့ကျမတို့အခုပါဝင်နေတဲ့အဖွဲ့တွေအကုန်လုံးပေါ့အမျိုးသမီးနဲ့ပတ်သက်တဲ့လုပ်ငန်းတွေလုပ်နေတဲ့အဖွဲ့တွေအကုန်လုံးကတာဝန်ယူပြီးတော့ဒီဥပဒေအကြောင်းကိုအကုန်လုံးကိုရှင်းပြရမယ်အောက်ခြေလူတုဟိုရောက်တဲ့အထိပေါ့နော်
ပညာပေးရမှာ
ပညာပေးမယ်အဲ့တော့ပညာပေးမှသာလျှင်အမျိုးသမီးတွေကသိမယ်အော်ဒီဥပဒေကြီးရှိပါလားဒီဥပဒေရှိတဲ့အတွက်ငါတို့ဘယ်လိုအားကိုးလို့ရမလဲတခုခုဖြစ်ဘယ်ကိုတိုင်မလဲစသဖြင့်အဲ့တော့အဲ့ဒီပညာပေးတဲ့လုပ်ငန်းစဉ်တွေကျမတို့အကုန်လုံးလုပ်ဖို့လို့အစီအစဉ်ရှိပါတယ်ကျမတို့အကုန်လုံးရေးဆွဲထားပြီးပါပြီ။ဘယ်သူကဘာလုပ်မလဲ။ဘယ်မြို့နယ်မှာဘာလုပ်ကြမလဲဆိုတဲ
့ action plan ရှိပြီးဟုတ်က
ဲ့။မှန်ပါတယ်ရှင်။အဲ့ဒါရှိပြီးပါပြီရှင်။
အဲ့တော့အဲ့ဒီဥပဒေကြီးအတီးပြုတ်ပြီးပြဋ္ဌာန်းနိုင်ဖို့အလားအလာရောဘယ်လောက်လောက်ရှိပါလဲရှင်
။ကျမတို့တော့မျှော်လင့်ပါတယ်။အလားအလာအများကြီးရှိပါတယ်။နော်ဒီနိုင်ငံတော်ကလည်းအများကြီးကိုဒီဥပဒေကြီးကိုအနော်သိကိုစိတ်ဝင်စားနေပါတယ်။အဲ့ဒါအမြန်ဆုံးလဲဒီဥပဒေကြီးကိုနော်ဟို adopt လုပ်ဖို့လို့လဲကျမတို့နဲ့ဟောပေါ့နော်တမနာကြီးကိုတိုင်းကကိုပဲဒါကိုအားပေးတယ်လို့ကျမတို့ကြားပါတယ်။နောက်လွတ်တော်ကလွတ်တော်အမတ်တွေတော်တော်များများလည်းဒီဥပဒေကြီးမပြီးသေးဘူးလားမပြီးသေးဘူးလားဆိုတာတွေမင်းနေတာတွေလည်းရှိပါတယ်။အဲ့တော့မကြခင်တော့ပြီးမှာပါ။အင်းပြီးပါစေ။မြန်မြန်ပြီးပြီးတော့ဒါကြီးကိုမြန်မြန်အကောင့်တွေဖွင့်နိုင်ပါစေလို့ကျမအနေနဲ့ဆုတောင်းတာပေါ့နော်
။ဟုတ်ကဲ့ပါ။အဲ့တော့ဒီဥပဒေကမမတို့ဒီမူကျမ်းကိုအားလုံးနဲ့စစ်ပြီးပြီးဟိုအားလုံးနဲ့သဘောတူကြပြီဆိုလို့ရှိရင်ဘယ်လွတ်တော်ကနေပြီးတော့ဘယ်လိုစပြီးတော့တင်မလဲဘယ်လွတ်တော်ကိုယ်စားလှယ်ကနေပြီးတော့စပြီးတော့ဒါကို propose လုပ်ဖို့စဉ်းစားထားပါလဲ
ဒါကတော့လူမှုဝန်ထမ်းဝန်ကြီးဌာနကနေပြီးတော့တင်มาဖြစ်ပါတယ်เนาะကျမတို့တွေကဒါရေးဆွဲတဲ့အဖွဲ့ထဲမှာပဲပါတာပေါ့เนาะအဲ့တော့ကျမတို့ကဒီအောင်ဟိုတင်နိုင်ပါတယ်ကတော့ဒီဆွေရဌာနဆိုင်ရာတွေကနေလောက်သွားမှာပေါ့เนาะအထူးပြည်ကုနာပြောတဲ့လူမှုဝန်ထမ်းအဝင်ကြီးဌာနအနေနဲ့တင်มาဖြစ်ပါတယ်တင်ပြီးတဲ့အခါမှာလွတ်တော်ထဲမှာလည်းကျမတို့ဆွေးနွေးပြပါပြီဒီเนาะဥပဒေနဲ့ပတ်သက်လို့ဘာတွေဘာတွေပါလဲเนาะဥပဒေဒီလွတ်တော်အမတ်တွေနဲ့ဌာနဆိုင်ရာတွေမှာလည်းကျမတို့တော်တော်လေးဆွေးနွေးပြပါပြီဒီဥပဒေမှာပါတဲ့အချက်အလက်တွေအကုန်လုံးအဲ့တော့ तू ကဟိုစပါတော့ဒီတောက်လျှောက်ကျမတို့လှုပ်လာတဲ့အခါမှာဟိုအလုံးကသိနေတယ်ပေါ့เนาะဒီ process ကဘယ်လိုလဲဘာတွေပါနေလဲဆိုတာသိနေတယ်အဲ့အတွက်ကျမတို့ကပြောချင်တာတော့အကုန်လုံးပါဝင်ရေးဆွဲထားတဲ့ဥပဒေဖြစ်တဲ့အတွက်အားလုံးအတွက်အသုံးချမယ်လို့ကျွန်မယုံကြည်ပါတယ
်။သောတာရှင်တွေခုနာဆင်ခဲ့ရတာကတော့မြမဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်ရှင
်။ဒီ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်တာရှင်များရှင်VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇူလိုင်လ5ရက်အင်တာနက်ငွေနဲ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတရထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့10နာရီစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51အပြင်လိုင်းလံမီတာ190ရောကနေပြီးတော့လဲတိုးချက်ဖမ်းယူနိုင်ပါတယ်ရှင်ခုတော့မအေးသနာကျော်ရဲ့မြန်မာပြည်မပြေးစာများကဏ္ဍကိုတင်ဆက်မပေးခင်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးတင်ပြပေးပါမယ်ဒီတစ်ပတ်အစီအစဉ်မှာတော့တိုင်းရင်းသားတွေကိုပိုင်အုပ်ချုပ်ခွင့်ရတော့မလားဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်ဒီကရေအပကလွတ်တော်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ခဆိုင်ရာအပိုင်းကိုဆွေးနွေးခဲ့ကြပြီးအခုဒီပတ်အတွင်းမဲခွဲဆုံးဖြတ်အတည်ပြုတော့မှာဖြစ်ပါတယ်ဒီဘိုင်းမှာအခြားသောအကြောင်းအရာပြင်ဆင်ချက်တွေနဲ့အတူလူအများစိတ်ဝင်စားနေကြတာကတော့တိုင်းသားတွေကိုဒန်းတူအခွင့်ရေးပို့ပေးနိုင်မဲ့ပုံမှန်261နဲ့နောက်ဆက်တွဲဇယား1ဇယား2ဆိုင်ရာပြင်ဆင်ချက်တွေလည်းပါဝင်ပါတယ်436ခထဲမှာပြည်ခံမျိုးပါတီကဘာတွေပြင်ဆင်မယ်လို့တင်ပြထားသလဲအဲ့ဒီထဲမှာပုံမှန်261ဟာဘာကြောင့်အရေးကြီးသလဲလွတ်တော်တွင်ဆွေးနွေးချက်ဘယ်လိုရှိသလဲရှေ့ဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်လွတ်တော်တွင်ဆွေးနွေးပြီးသွားပြီဖြစ်တဲ့ဒီခံပြောကတင်တဲ့ပုံမှ436ခါခွေးပါပြင်ဆင်ချက်တွေကိုလေ့လာကြည့်ရင်တိုင်းရင်းသားဒန်းတူရေးနဲ့ဆိုင်တဲ့ပြင်ဆင်ချက်တချို့နောက်ဆက်တွဲပြဋ္ဌာန်းလိုက်တဲ့ဥပဒေတွေနဲ့ကိုက်ညီအောင်ဖွဲ့စည်းပုံကိုပြန်ပြင်တဲ့ပြင်ဆင်ချက်တချို့အုပ်ချုပ်ရေးနဲ့ဥပဒေပြူရေးဆိုင်ရာလုပ်ပိုင်ခွင့်အပြောင်းလဲလုပ်တဲ့ပြင်ဆင်ချက်တချို့နဲ့တရားစီရင်ရေးအပိုင်းဆိုင်ရာပြင်ဆင်ချက်တချို့စတာတွေပဲပါဝင်တာတွေ့ရပါတယ်အဲ့ဒီတဲကမှပုံမှ261ပြင်ဆင်ရေးလို့တိုင်းရင်းသားတန်းတူရေးနဲ့ဆိုင်တဲ့အချက်ကအလွန်အရေးကြီးတာတွေ့ရပါတယ်။ပြောရရင်လက်ရှိမြန်မာနိုင်ငံဟာဖြည့်ရှင်းဖို့လိုအပ်နေတဲ့ကြီးမားတဲ့ပြဿနာနှစ်ရပ်နဲ့ရင်ဆိုင်နေရတာပါ။ပထမပြဿနာကအမျိုးသားပြည်လဲရင်ကြားစေရေးဖြစ်ပြီးနောက်ပြဿနာတစ်ခုကတော့လက်နက်ကင်တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးရရေးတိုင်းရင်းသားတွေနဲ့စီးလုံးညီညွတ်မှုတည်ဆောက်နိုင်ရေးပါ။ဒီပြဿနာနှစ်ရပ်ကိုကောင်းကောင်းမွန်မွန်ဖြေရှင်းနိုင်ပါမှကြံတိုင်းမျိုးကိုစီးပွားဖွံ့ဖြိုးတိုးတက်လာအောင်ပညာရေးကျန်းမာရေးအဖက်ဖက်ကတိုးတက်လာပြီးကမ္ဘာအလယ်မှာတင့်တယ်လာအောင်တည်ဆောက်နိုင်မှာပါအဲ့ဒီတဲကမှအမျိုးသားပြန်လည်ရင်ကြားစေရေးဆိုတာဒီမိုကရေစီရေးနဲ့ဆက်စပ်နေပါတယ်တက်မတော်ကတိုင်းပြည်အာဏာမှာအခွင့်အထူးအမျိုးမျိုးရယူထားတာဖွဲ့စည်းပုံထဲမှာဒေါ်အောင်ဆန်းစုကြည်ကိုတမရဖြစ်ခွင့်မရအောင်တားမြစ်ထားတာကြောင့်အဲ့ဒီပြဿနာပြေလည်ဖို့မလွယ်သေးပါဘူ
းတိုင်းသားတန်းတူရေးပြဿနာလည်းအဲ့ဒီတိုင်းပါပဲအခုဆိုရင်မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ပွားခဲ့တာနှစ်ပေါင်း80နီးပါးတောင်ရှိလာပါပြီဗမာအများစုနဲ့ဖွဲ့စည်းထားတဲ့တပ်မတော်နဲ့တိုင်းသားလက်နက်ကိုင်တွေတိုက်ကြခိုက်ကြတဲ့ပွဲလို့နာမည်တက်မယ်ဆိုရင်လည်းမမှားပါဘူးတိုင်းသားတွေတန်းတူအခွင့်အရေးမရလို့အခြားနည်းနဲ့ဖြည့်ရှင်းတာမပြေလည်လို့လက်နက်ဆွဲကင်ပုံကန်တိုက်ခိုက်ကြတာပါဒီပြည်ရင်းစစ်ပြဿနာရှိနေသေးသည်၍တနည်းပြောရရင်တိုင်းသားတန်းတူအခွင့်အရေးမရှိသေးသည်၍တိုင်းသားတွေနဲ့ငြိမ်းချမ်းရေးမတည်ဆောက်နိုင်သေးသည်၍နိုင်ငံကိုတည်ငြိမ်အောင်မဟုတ်ချုပ်နိုင်ပါဘူးနိုင်ငံစီဝါရေးကိုဖွံ့ဖြိုးတိုးတက်အောင်မတည်ဆောက်နိုင်ပါဘူးဒါကြောင့်လဲဒီမိုကရေစီစနစ်ကိုဖော်ဆောင်မယ်ဆိုတဲ့သမရဦးသိန်းစင်အစိုးရအဖွဲ့အစည်းတက်လာတဲ့အခါပြည်တွင်းငြိမ်းချမ်းရေးရအောင်ကြိုးစားတည်ဆောက်ပါတယ်အရင်ပဲအစိုးရကမှမပေးဘူးတဲ့လိုက်လျောမှုတွေလက်တွေ့ကြတဲ့ချင်းကပ်မှုတွေနဲ့အတူတိုင်းပြည်လုံးဆိုင်ရာအပြည့်အစုံစာချုပ်တစ်ခုလက်မှတ်ရေးထိုးနိုင်အောင်အကောင့်ထဲပေါ်ပါတယ်။ဒါပေမဲ့ဒီနေ့ချိန်ထိအောင်မြင်မှုမရပါဘူး။အဓိကအကြောင်းရင်းကတော့ညဉ့်ညရေးကိုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့တစ်ဖွဲ့တည်းကတည်ဆောက်လို့ရတာမျိုးမဟုတ်ပဲအခြားသောတပ်မတော်ရဲ့လှုပ်ရှားမှုအစိုးရအဖွဲ့ရည်တည်ချက်လွှတ်တော်ရဲ့ဆုံးဖြတ်ချက်တွေနဲ့ဆက်စပ်နေလို့ပဲဖြစ်ပါတယ်။ Dainari Begale, Eddie Chedine, Sessa, don't that Gishu Jalu Chibare. Eddie Deman, a township, Puezibon, Chigan Ubri, Suragale, Bevanaji Kunine, Bauemare.
Lashi Tamara Utain say, Lotta Chike Dura Ushi Mene, Sipo Joe Hounyha, Dainari, Downsure, Go by Pia Tangue Shido, Ferre Pitansu Tisau Ye Surago, Lacan de Lu, No Gani, Topo, Josu Tajabi Pibare. Dabime, Natownship, Puezibon, Chigan Ubri Garo, Diana Aquin Ye Sura Willow, Sipi means that Dita Ao, Yeswe Tare, Puezibon, Simbe, Tinidaba. Eddie Dema, Dine Ne, Dai Winjijo Dugo, Damaraka Be, Canine Sure, Dia Tanja Gule, Diana Riga, the Bom Jajabau, Puezibon Nema, Winjijo Go, Dasaya, Lutto, and Madri de Gabe, Shue Che Yame, Look Dia Tan Tabi Me. Tamaraha, tu jai tu mdwe ye. Tamaro gawe ye uzi joga. Sipo diago. Tamaro da a met a pit, neme siin twe. Tamaraga eri sibo go. Winji jo a pit, ka an nine a ti. Lokai lu yabare. Akuro lodore ma. Puezibo jinsin ye. Boma lea donze chow kagui a bango. Swinri ni jabi. Eri itele bawi ni raba. Lodore dwe, swinri jade ya. Jinsin jet dindu. Kind Pio Bagayo, a char and Eldine, dying the body rigaba. Winji Jogu, the Maraga, cut at that assa. Tasaya, Lutto, a madrigabe, Yuiche Queen Yayi, Dinsin Lujan, Deni Denute, Josu Nijaraba. Kadaga, Damaro da a madriha, Eddie Chaku, Dinsin Bo, Matin Dobu Sobi, Josu Nijarab Tibare.
Gusuin, when you all mean a puha, Tining and Utoya be. Lenagan dying that gowns on in it, Yenya Kesa, Sunu Hina in Jababi. The Vianet Lodorema, dying that Danu Yego, the Zondia Ponyo Nine, Boma Nichao Tego, Piemala, Mabiemula, Sompia Jabarome. Damaro Begada, deep in Jago, Pechake Mesuyen. Dying that year, Magina Mu, Detect, Boto Walla Mabien. Yenya Tisau Yegole, Daya is Sujo Tayo Sivale, me. Ayazanangae Badi Alungale, Damaro Yonji Mushiroma, Mahobabu.
ဒီအတွက်တမရောကာကွယ်ရေးဦးစီးချုပ်နဲ့သက်ဆိုင်သူတွေဟာလွတ်တော်တွေကပုံမှန်နှစ်ချောက်တည့်ပြင်ဆင်ရေးထောက်ခံပေးကြဖို့အလေးနဲ့ထားစဉ်းစားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။ဦးစီသူအောင်မြင်ရဲ့ပြည်ရင်သတင်းသုံးသပ်ချက်ကိုကြားခဲ့ရပါရှင်။ခရိုလာမဲအင်္ဂါနေ့ည
တော်ရရှိမြတ်ခင်ဗျာမြန်မာနိုင်ငံကကျောင်းသားတွေဟာတိုင်းပြည်အရေးကြုံတိုင်းစီစဉ်ငါပါဝင်အနစ်နာခံခဲ့ကြပါတယ်ဒီလိုကျောင်းသားတွေရဲ့စွန့်စားအနစ်နာခံမှုတွေဟာထိုက်တန်တဲ့အကျိုးသက်ရောက်မှုရှိခဲ့ပါရဲ့လားကျောင်းသားတွေရဲ့တိုက်ပွဲဝင်မှုတွေလှုပ်ရှားမှုတွေအောင်မြင်ဖို့အတွက်ဘာတွေလိုအပ်နေသလဲဆိုတာကို
VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်2399533နဲ့ငငငငါလေး Kuro Gabatala, two chas and yadin, mea a passing Ganago Matin second. Nyama be mat beza mea Ganago, VOA wine or darinetu, my itana jogatin set tawari, nasin tia amashe.
ပါရှင်ဖီယိုအီကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေလီတဘုံနဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်ပထမအဦးဆုံးဖော်ပြပေးမယ့်သောရရှင်ရဲ့အစာကတော့ကိုအေးဝင်းရဲ့အစာဖြစ်ပါတယ်ဖီယိုအီကိုသူနားဆင်လာခဲ အစီအစဉ်အားလုံးနှိပါကိုကြိုက်ပါတယ်ဒါရိုက်ရိုက်လေးလိုင်းအစီအစဉ်ကိုတော့ပို့ပြီးတော့သဘောကျပါတယ်တဲ့ကိုထင်ဟဆေးတဲ့အစီအစဉ်တစ်ခုလို့ပြောရင်လည်းရမယ်ထင်ပါတယ်ဝင်ပြီးတော့လည်းဆွေးနွေးကြပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ဟုတ်ကဲ့ဒီသောရရှင်ကကြောက်ပတောင်းကဖြစ်ပါတယ်သူရဲ့ cell phone number ကိုလည်းထည့်ပေးလိုက်ပါတယ်နော်ဟုတ်ကဲ့ပါဒါရိုက်လေလိုင်းအစီအစဉ်မှာဝင်ပြီးတော့ဆွေးနွေးကြနေဆိုရင်တော့ကျမတို့ဒါရိုက်လေလိုင်းအစီအစဉ်ဒီမှာဘာတွေဆွေးနွေးမလဲဆိုတာတင်ကြပြီးတော့ဟိုအပတ်စဉ်ကြီးညာရပါရဲ့နော်ဆိုတော့ကိုအေးဝင်းအနေနဲ့ဒီဒါရိုက်လေလိုင်းအစီအစဉ်ကြီးညာတာကိုကြားလို့အဲ့ဒီအစီအစဉ်ရဲ့ဟိုဆွေးနွေးမယ့်အကြောင်းအရာကိုလည်းသဘောကျလို့ဝင်ပြီးတော့ဆွေးနွေးကြနေဆိုရင်တော့ကျမတို့စီကိုဟိုအီးမေးလ်လေးတစ်ချက်ပဲဖြစ်ဖြစ်ပို့ပေးပါရှင်အဲ့ကြောင့်ကျမတို့တယ်လီဖုန်းခေါ်ပါမယ် VOA အစီအစဉ်တွေကိုအခုလိုမျိုးနှိရှေလာများနားထောင်ပြီးတော့အားပေးလာခဲ့တယ်ဆိုလို့ကျေးဇူးအထူးတင်ပါတယ်ရှင်ကိုချချောဆိုရင်သောရရှင်ကတော့သတင်းနဲ့ဆိုင်တဲ့ internet line တွေအခက်အခဲဖြစ်လို့ပါဆိုပြီးတော့စာတို့လေးရေးလာပါတယ်။လူတို့အနေနဲ့ရရှိလာတဲ့သတင်းတွေကိုပေးပို့ရင်ဒီထက်အစီအစဉ်ကောင်းတွေထုတ်လွှင့်ပေးဖို့အကြံပြုချင်ပါတယ်။ဒီသောရရှင်က internet အသုံးပြုနည်းကိုအစီအစဉ်တစ်ခုအနေနဲ့ထုတ်လွှင့်ပေးဖို့အကြံပြုလိုက်ပါတယ်တဲ့။ဟုတ်ကဲ့ပါဒီသောရရှင်ပြောတဲ့ဒုတိယအကြောင်းကိုတော့ကျွန်မသဘောပေါက်ပါတယ်။ပထမအကြောင်းမှာတော့လူတို့အနေနဲ့ရရှိလာတဲ့သတင်းတွေပေးပို့ရင်ဒီထက်အစီအစဉ်ကောင်းတွေထုတ်လွှင့်ပေးဖို့အကြံပြုချင်ပါတယ်ဆိုတာဘယ်လိုမျိုးလဲဆိုတာဥပမာပြောပြပေးရင်တော့ကျမတို့နားလည်သဘောပေါက်ဖို့လွယ်မယ်ထင်ပါရဲ့နော်အခုလောလောဆယ်တော့သောရရှင်တောင်းဆိုချင်တာဘာလဲဆိုတာသိချာသဘောမပေါက်ပါဘူးအင်တာနက်အသုံးပြုနည်းကိုအစီအစဉ်တစ်ခုအနေနဲ့ထုတ်လွှင့်ပေးဖို့အကြံပြုပါတယ်ဆိုလို့အင်တာနက်အသုံးပြုနည်းကကွန်ပျူတာရှင်းမှာထိုင်မနေဘူးဆိုရင်တော့အဲ့ဒီအကြောင်းကိုလေးလိုင်းပေါ်ကနေသင်ခန်းစာထုတ်လွှင့်ပို့ချပေးဖို့တော်တော်လေးကိုခက်ခဲပါလိမ့်မယ်နော်မဖြစ်နိုင်ဘူးလို့ပဲပြောရပါမယ်ရှင်internet 3 bon 3 ni ga ro di ni sat ya lu ri si ga pya pe yin ne be 3 yin ne internet ga tet twa ra ga mya ba de ho lo tin nan ni ro shi ba de shin da ba me le ho kuna jama pyo twa de lo be computer shi ma internet shi ro ma te cha let twi thain pi ro tin pya ro ma a sin pi ma phit ba de shin di thora shin ga internet ne pat te pi ro tin nan pho cha pi ba lo pyo la lo di ta set the ma be naw the thora shin tia ga ro internet ko a thong pi ro jama ro view a season ko na sin ne thora shin me phit ba de tu ga ro tu chong twi ni ya de a khe khe ko phie shin pi ba so pi ro nai nai so de thora shin taung so la ba de shin
mobile phone mo ma lwin pi ga de atan file ni yet swa ma ba lo a khe khe phit ni ba de be kwat ko nait pi phwe ya man ma ti ba u shi song kwat ko nait lai yin le lwin ga de 6 yak ga atan file pwin la အလုံးလုံးရင်းနဲ့နားထောင်ရတာဆိုတော့အချိန်တိတ်မပေးနိုင်ပါဘူးအရင်အဟောင်းလုံးကစာမျက်နှာကတော့အတော့ကိုအစဉ်ပြေရဲ့ဗျတစ်ချက်နှိပ်လိုက်တာနဲ့တန်းရောက်တယ်ဒေါင်းယူလို့လည်းရတယ်ခုအစ်စ်မာကဘယ်အခွက်ကိုနှိပ်ရမှန်းလဲမသိဘူးတစ်ခါအစ်စ်ပြောင်းရင်တစ်ခါဒုက္ခကြုံရတယ်ဖြစ်နိုင်ရင်တော့ဗျအဟောင်းကိုပြန်ပြောင်းစေချင်ပါတယ်ဒါမှမဟုတ်အစ်စ်မာရက်စွဲတွေကိုမြင်သာအောင်တက်ပေးစေချင်ပါတယ်ကွန်ပျူတာနဲ့ဆိုရင်တော့ရက်စွဲကမိမ့်မိမ့်လေးပေါ်နေပေမဲ့မိုဘိုင်းပေါ်မှာဆိုရင်တော့အချိန်ပဲပေါ်တယ်ဒီနေ့လွှင့်လိုက်တာကိုလိုက်ရှာနေရတာနဲ့ကြာရင်တော့အလုတ်ပြုတ်တော့မယ်ထင်ပါတယ်ဗျာအလုတ်ပြုတ်ရင်တော့ VOA ကအလုတ်ပြန်ပေးရလိမ့်မယ်နော်ကျေးဇူးတင်ပါတယ်သက်ဆိုင်ရာကိုအကြောင်းကြားပေးပါဗျာ
ဟုတ်ကဲ့ပါသက်ဆိုင်ရာကိုအကြောင်းကြားပေးပါဆိုလို့သက်ဆိုင်နဲ့ကိုကျော်ကျော်သိန်းကိုပြောလိုက်ပါတယ်နော်ကိုကျော်ကျော်သိန်းကကျမတို့ VOA တခုလုံးနဲ့သက်ဆိုင်တဲ့ internet ဌာနနဲ့တွဲဖက်ပြီးတော့ဟိုဒီမြန်မာဌာနဘက်ကနေတာဝန်ခံအနေနဲ့ဒီ internet ကိစ္စတွေ web ပေါ်မှာတင်ပြတဲ့ကိစ္စတွေကိုဖြည့်ရှင်းပေးနေတာဖြစ်ပါတယ်။ကိုကျော်ကျော်သိန်းကဒီသောရရှင်ရဲ့စာကိုအခုလိုပြန်ကြားလာပါတယ
်။ VOA mobile site မှာ radio season တွေနားထောင်တဲ့အခါအဆင်မပြေဖြစ်နေတယ်ဆိုတဲ့အတွက်စိတ်မကောင်းပါဘူးခင်ဗျာ။တွင်ပြီး season အတန်ဖိုင်တွေမှာသက်ဆိုင်ရာရက်စွဲတွေနဲ့အတူမြင်ရဖို့အတွက်ကျွန်တော်တို့အခုပြင်ဆင်လှုပ်ဆောင်နေပါပြီ။တော်ရရှင်တွေပို့ပြီးတော့အဆင်ပြေပြေဖတ်ရှုနားဆင်နိုင်ဖို့ပြင်ဆင်လှုပ်ဆောင်ရင်းအခုလိုအဆင်မပြေတာတချို့ကြုံရတာပါအမြန်ဆုံးအဆင်ပြေစေဖို့အတွက်လှုပ်ဆောင်နေတဲ့အကြောင်းအသိပေးလိုပါတယ် VOA Mobile Site အပြင် VOA Mobile App ကိုလည်းအသစ်ပြန်လည်ပြင်ဆင်ထားပြပါပြီမကြာခင်သတင်းပတ်တွေအတွင်း Apple နဲ့ Android App Store တွေမှာရပါတော့မယ်အဲ့ဒီ Mobile App Version အသစ်မှာ Radio Direct ထုတ်လွှင့်ချက်တွေကိုနားဆင်နိုင်မှာဖြစ်တယ်လို့မိမိနှစ်သက်ရာရေဒီယိုအစီအစဉ်ကိုရွေးချယ်နားဆင်နိုင်ဖို့လည်းပြင်ဆင်ထားပါတယ်ရေဒီယိုအစီအစဉ်တွေကိုနားဆင်နေတဲ့ကြိုင်ထဲမှာပဲကြိုက်နှစ်သက်ရာသတင်းဆောင်မတွေကိုဖတ်ရှုနိုင်မှာဖြစ်တဲ့အကြောင်းသတင်းကောင်းပါပါတယ်ခင်ဗျာ
ဟုတ်ကဲ့သတင်းကောင်းပါလိုက်ပါတယ်ခုနကတော့သူပြောသလိုဆိုရင်ရေဒီယိုအစီအစဉ်ကလည်းနားထောင်ရင်တော့နောက်ဆုံးရက်ကနေစပြီးတော့နားထောင်လို့ရပြီထင်ပါတယ်နော်ရက်စွဲနဲ့တကွာအတူမြင်ရဖို့တော့သူတို့အခုလုံးနေပါတယ်လို့ပြောလာပါတယ်ကျေနပ်မယ်ထင်ပါတယ်ရှင်VOA ကိုအခုလိုမျိုးခက်ခက်ခဲခဲနဲ့စူးစမ်းနားဆင်အားပေးတယ်ဆိုလို့ကျေးဇူးတင်ပါတယ်ရှင်။သောရရှင်နေနိုင်ငံရေးအမြင်နဲ့ပတ်သက်ပြီးတော့လွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစားတွေကိုလည်းနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်။အခုတော့ကြားဖြတ်ပြီးတော့သောရရှင်နေကိုအနောက်တိုင်းဒေးလေးတစ်ပုတ်နဲ့ဖြောပြပေးကြပါတယ်ရှင်။ Billboard Hot Episode Song တင်း နံပါတ် 100 စီးနင်းမှာ နံပါတ် 3 ချိန်နေတဲ့သချင်းပဲဖြစ်ပါတယ်။ ပြီးခဲ့တဲ့တစ်ပတ် နံပါတ် 4 နေရာကနေပြီးတော့အခု တဆင့်တိုးပြီးတော့ နံပါတ် 3 နေရာကိုရောက်လာတဲ့သချင်းလေးပါ သချင်းလေးက Reggae ပုံစံအရောနှောသချင်းလေးဖြစ်ပြီးတော့ OMI အဖွဲ့အစည်းဆိုထားတာဖြစ်ပါတယ်。 Cheerleader ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်。
Motivation. My one solution is my queen, cause she stays strong. Yeah, yeah. She is always in my corner, right there when I wanna. All these other girls are tempting, but I'm empty when you're gone. And they say, do you need me? Do you think I'm pretty? Do I make you feel like cheating? I'm like, no, not really, cause oh, I think that I found myself a cheerleader. She is always right there when I need her. Oh, I think that I found myself a cheerleader. She is always right there when I need her. She evolves like a model. She grants my wishes like a genie in a bottle. Yeah, yeah. Cause I'm the wizard of love, and I got the magic wand. All these other girls are tempting, but I'm empty when you're gone. And they say, do you need me? Do I make you feel like cheating? I'm like, no, not really, cause oh, I think that I found myself a cheerleader. She is always right there when I need her. Oh, I think that I found myself a cheerleader. She is always right there when I need her.
OMI အဖွဲ့အစည်းဆိုထားတဲ့ cheerleader ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြတ်တာဒေလက်ဆောင်တပုတ်ဖြစ်တဲ့မြန်မာသချင်းလေးတပုတ်နဲ့နောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်ရှင် အခုတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့သောရရှင်ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစားတချို့ကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်
ဒီသောရရှင်ကရခိုင်ပြည်နယ်တောင်ကုန်းမြို့ကသောရရှင်မောင်မောင်သက်ဖြစ်ပါတယ်ဒီသောရရှင်ကငင်းငယ်ရေးဆိုတဲ့စကားကိုပြည်သူတွေကြောက်လန့်နေပါပြီဆိုပြီးတော့အခုလိုရေးလာပါတယ်ဘာကြောင့်များပါလဲရှင်မြန်မာနိုင်ငံမှာလူလက်ရေးနဲ့အတူမွေးဖွားလာတဲ့ပြည်တွင်းစစ်ကိုစေအစိုးရအဆက်ဆက်ဟာရိုးရာဓလေ့တစ်ခုအနေနဲ့လက်ဆင့်ကမ်းထိန်းသိမ်းနေတာလားဒါမှမဟုတ်မြန်မာနိုင်ငံမှာဒုက္ခသည်တွ
တဲ့စခန်းတွေမှာများများလာနေကြပြီးတိုင်းသားဒေသတွေမှာလည်းရန်ငွေတွေပလူပြန်နေတာကိုကြည့်ရင်ငញ្ញမ်းရေးဆိုတဲ့ဇကားကိုပြည်သူတွေကြောက်လန့်နေပါပြီလို့ VOA ကနေတဆင့်မြန်မာအစိုးရများသိအောင်ပြောလိုက်ရပါတယ်
။ရခိုင်ပြည်နယ်တောင်ကုန်းကသောရရှင်မောင်မောင်သက်သူ့ရဲ့ဒီမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောကြားလာတာပဲဖြစ်ပါတယ်ရှင်။သောရရှင်ရဲ့နိုင်ငံရေးအမြင်အမျိုးမျိုးကိုကြားခဲ့ရတာပါ။သောရရှင်ရဲ့အရင်ဖွင့်စာတွေကိုအခုဆက်ပြီးတော့ပြောပြပေးကြပါတယ်ရှင်။ချောင်းမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအငိမ့်သားဝန်ထမ်းတွေပင်စင်လာစာမရရှိတဲ့ကိစ္စကိုပြောပြချင်ပါတယ်ဆိုပြီးတော့ချောင်းမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကအငိမ့်သားဝန်ထမ်းတူဖြစ်တဲ့ဦးလှမြင့်သန်းစာရေးလာတာဖြစ်ပါတယ
်ကျွန်တော်တို့ချောင်းမြို့နယ်ထွေထွေရုံးမှာတပ်ပြစ်အငိမ့်သားယူထားတဲ့ဝန်ထမ်းရှိဦးရှိပါတယ်အသက်ရွယ်လိုက်2လကနေ8လအထိကြာမြင့်မှာဖြစ်ပေမဲ့ပင်စင်လာစာခံစားဝင်မရရှိသေးပဲတချို့သေဆုံးတချို့လေဖြတ်တချို့လည်းကျန်းမာရေးချို့တဲ့ဖြစ်နေကြပါတယ်လက်ရှိဝန်ထမ်းတွေလစာတိုးနေချိန်မိမိတို့အငိမ့်စားယူပြီးဝန်ထမ်းများအနေနဲ့ရရှိမဲ့ပင်စင်လစာကိုအားကိုးရတော့မှဖြစ်တာကြောင့်အငိမ့်စားလစာများအမြန်ရရှိနိုင်အောင်သက်ဆိုင်ရာကနေငဲ့ညာထောက်ထားသောအပြင်ဆောင်ရွက်ပေးသင့်ပါကြောင်း VOA ကနေတစင်တင်ပြခြင်းပါတယ်ခင်ဗျာ
ပင်စင်ယူပြီးကမှအရင်တော့လောက်ခဲ့တဲ့လောက်ခလစာတွေအတွက်ပြန်ပြီးတော့အစိုးရကပြန်ထောက်ပံ့တဲ့အငိမ့်စားလစာတွေကိုအားကိုးနေရမယ့်သူတွေအတွက်လည်းထည့်သွင်းပြီးတော့ဖြည့်ဆင်းပေးပါဆိုပြီးတော့ဒီသောရရှင်အငိမ့်သားဝန်ထမ်းဦးလာမြင့်သန်း VOE ကတဆင့်ပန်းချလာပါတယ်။ရင်ဖွင့်လာတဲ့သောရရှင်ရဲ့အစာတွေကိုဒီမှနေရက်ချင်ပါတယ်။ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးပါမယ်ရှင်။ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတိလက်ဆောင်ကဏ္ဍမှာ တဲ့ချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်နေကိုအလဲပေးခြင်းပါလေရှင်။စကိုင်းတိုင်းထီချိုင်းမြို့နယ်မိချောင်းအိုက်ရွာကကိုတန်တန်လေးကခိတမလေးရှားရောက်ကိုဖိုးမဲခေါ်ကိုဝင်းနိုင်ကချင်ပြည်နယ်ဖားကန်ကိုခိတရောက်နေတဲ့အချင်းကြီးလေးစိုင်းညီချမ်းပြီးတော့ VO ရဲ့တေးလက်ဆောင်ကဏ္ဍမှာထာဝရပရိသတ်ဖြစ်တဲ့ကျန်ကြီးမြို့ဖရားကြီးလန်းကကိုတင်ဝင်းကြီးတို့အတွက်အမတ်တရားဖြစ်စေဖို့ဆိုပြီးတော့တေးလက်ဆောင်တစ်ပုဒ်တောင်းပါတယ်။ဒီတစ်ပတ်တော့ဘော်ဘီဆော့ဆာတီဆိုထားတဲ့မင်းသဘောဆိုတဲ့သချင်းလေးထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်နော်။ဒေတောင်းတဲ့တော်ရရှင်တွေရောဒီသချင်းမျိုးလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင
်။တစ်ချမ်းမသာပြောချင်မှတဲ့စိတ်ထဲကရံများကွယ်။ဒီနေ့ရောလုံးဖုန်းလာတာတော့မင်းရဲ့နံပါတ်ပြောက်ွယ်။
ဆိုထားတဲ့မင်းသဘောဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွေ့ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ video ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။
မြန်မာပြည်မှပေးစာများကဏ္ဍကိုနာဆင်ခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုသတင်းငွေနဲ့ညနေပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့သတင်းလာနေမနေ့ပိုင်းမှာနာဆင်နိုင်ပါရဲ့ရှင်ခုတော့ကမ္ဘာတလောထူးခြားဆန်းများသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်အီတလီကမီလန်မြို့မှာလေကိုတုံးလေးတွေနဲ့အားလုံးပျော်ပျော်ရွှင်ရွှင်ဆောက်လုပ်ထားတဲ့လေကိုမျိုးစင်ကဘလောက်တောင်ရှည်လို့ကမ္ဘာစံချိန်ချိုးသွားတာပါလဲမြောက်ကိုရီးယားကထွက်ပြေးလာသူစုံတွဲ100လောက်ရဲ့ဆိုးမြို့တော်ကစူပေါင်းမင်္ဂလာပွဲဒီလိုထူးခြားနေတဲ့သတင်းတွေကိုသိရမှာပါမခင်ဖြူထွေးနဲ့အတူကိုသားညုံကတင်ဆက်ထားပါရရှင
်အီတလီနိုင်ငံမီလန်မြို့မှာရွယ်စုံကလေးငယ်တွေစုစည်းပြီးတော့ကမ္ဘာရှည်ဆုံးမျိုးစင်ကြီးတစ်ခုကိုလေကိုတုံးလေးတွေနဲ့တိစောက်ခဲ့ပါတယ်မီလန်ပြပွဲရဲ့အပြင်ဘက်နားကနေရာတစ်ခုမှာအသက်အရွယ်မရွေးပါတဲ့ကလေးငယ်တွေဟာအရင် Guinness ကမ္ဘာစံချိန်3,486မီတာကိုချိုးဖို့အတွက်9ရက်ကြာလိုအပ်ပြီးတိစောက်နေကြတာပါလေကိုတုံးလေး6သိန်းကျော်လောက်တုံးပြီးတော့တိစောက်နေတာပါလို့ဒီပွဲကိုစီစဉ်သူတွေကပြောပါတယ်။နောက်ပြီးတော့3,500မီတာမြင့်တဲ့မျောစင်တိစောက်ရတာဟာမလွယ်တဲ့ကိစ္စဖြစ်ပေမဲ့လို့လေကိုတုံးလေးတွေကိုဆင့်ပြီးတော့တိစောက်တဲ့အလုပ်ကိုကလင်းငယ်တွေအနေနဲ့သဘောအတိုင်းတတ်ထားပြီးသားဖြစ်နေပြီလို့အီတလီလေကိုဈေးကွက်မန်နေဂျာကပြောပါတယ်။အခုလိုမျိုးအမြင့်ဆုံးဖြစ်အောင်တိစောက်တဲ့ပြန်ဆိုင်မှုကို1988ခုနှစ်လောက်ကတည်းကစလုပ်ခဲ့တာဖြစ်ပြီးတော့အခုနောက်ဆုံးတိစောက်ထားတဲ့အမြင့်ဆုံးမျောစင်ကတော့မှတ်တမ်းဝင်သွားခဲ့ပြီး အမြင့် 3,505 မီတာရှိပါတယ်လို့ Guinness ကမ္ဘာစံချိန်မှတ်တမ်းတင်ဖွဲကမှတ်တမ်းတင်သွားခဲ့ပါတယ်ခင်ဗျာ
။ဂရုကလေပိုင်းနိုင်ငံတစ်ခုဖြစ်တဲ့ Slovakia ကစုဦးတီထွင်တဲ့လုပ်ငန်းရှင်တယောက်ဟာအနာဂတ်မှာရေပန်းစားလူကြိုက်များလာမယ့်အယောင်စင်းမရှိတဲ့ coffee ကိုတီထွင်လိုက်ပါတယ်။ကော်ဖီအလွန်ကြိုက်နေသက်ပြီးသွားရီပေါ်မှာအစွန်အထင်ဂျိုးတွေကပ်နေစေခြင်းနဲ့သူတွေအတွက်ရွယ်ပါတယ်လို့ဒီကော်ဖီကိုတီထွင်လိုက်တဲ့ David Nagy ကပြောပါတယ်။သူကိုယ်တိုင်ကလည်းကော်ဖီအလွန်ကြိုက်နေတတ်တဲ့သူဖြစ်ပြီးတော့သူ့သွားကြွေလွာတွေကော်ဖီဂျိုးကပ်မှာစိုးတဲ့အတွက်အခုလိုမျိုးအယောင်မပါတဲ့ကော်ဖီကိုတီထွင်ဖို့လွန်ခဲ့တဲ့နှစ်နှစ်လောက်ကအကြံရခဲ့တာလို့ပြောပါတယ်။အယောင်မပါတဲ့ဒီကော်ဖီဖျော်ရည်ကိုပုံမှန်ကော်ဖီနဲ့အနည်းဆက်ဆုံးတူညီအောင်လှုပ်ဆောင်ထားပြီးတခြားအဖြစ်အချို့ရည်တွေနဲ့ကွာခြားပါတယ်။ဒီရေကြီးကော်ဖီရေထဲမှာလှော်ထားတဲ့ကော်ဖီဆေးတွေနဲ့တဘာဝနီးကြရယူထားတဲ့အစစ်မြင့်ကဖိန်းဓာတ်ကိုထည့်သွင်းထားပြီးစိုးစေးတကြားတခြားအနက်တွေဘာမှထည့်မထားဘူးလို့တီထွင်သူကပြောပါရယ်လုတ်ပုံလုံနီးနဲ့ပါဝင်တဲ့အမယ်တွေကိုတော့လှုပ်ဝှက်ထားပေမဲ့အာရာဘီကာကော်ဖီဆေးကိုသုံးတယ်လို့သူကပြောပါရယ်ဝယ်တောက်သူတွေအတွက်ပေါ်ပါလန်းဆန်းစေပြီးအေးခံထားပြီးတော့တောက်ရင်ပို့ပြီးတော့အရသာရှိတယ်လို့ဆိုပါရယ်ဒီကော်ဖီကိုတော့ရောင်းချဖို့အတွက်ဓာတ်ရုပ်ဆေးဝါးပါမပါစစ်ဆေးမှုတွေအစားအသောက်အန္တရာယ်ကင်းရှင်းကြောင်းစမ်းသပ်ပြီးရောင်းချခွင့်လိုင်စင်ရယူရအောင်ပါ။စီစဉ်ထားတဲ့အတိုင်းအားလုံးအဆင်ပြေတယ်ဆိုရင်တော့ပလတ်စတစ်ဘူးလေးတွေနဲ့ထည့်ပြီးတဘူးကို €2ခွဲနဲ့ရောင်းချမှာဖြစ်ပါရဲ့ရှင
်။ဆိုဗီယက်နိုင်ငံရဲ့အစိတ်ပိုင်းဖြစ်ခဲ့ပြီးတော့ရေနံကျွယ်ဝတဲ့အဇာဘိုင်ဂျန်နိုင်ငံမှာတော့ထူးထူးဆန်းဆန်းရေနံစိမ်းတွေနဲ့ရေချိုးနေကြပါတယ်။ဒီလိုချိုးတာကြောင့်ကျန်းမာရေးကောင်းစေတယ်လို့ယူရှိပြီးတော့ချိုးရသူတွေကတော့ဒီချောကလက်ရည်နဲ့တူတယ်လို့ပြောကြပါရတယ်။အပူချိန်ကလည်းအနေတော်လောက်ရှိပြီးတော့အဇာဘိုင်ဂျန်နိုင်ငံနာဖတာလန်ဒေသကထွက်တဲ့အဲ့ဒီရေနံစိမ်းတွေဟာယောဂပိုးမားတွေကိုတည်စေနိုင်ပါတယ်။တယောက်ချိုးပြီးရင်တော့ယော့သွားတဲ့ရေနံတွေကိုပြန်ဖြည့်ပြီးပြီမဲ့တစ်ခုလုံးကိုသွန်ပြီးတော့အစ်စ်ပြန်ထည့်တာမျိုးကတော့ဈေးကြီးတဲ့အတွက်မလုပ်နိုင်ဘူးလို့ဆိုင်ရှင်ကပြောပါရခင်ဗျာ
။ပြီးခဲ့တဲ့ဇွန်လ30ရက်နေ့အင်္ဂါနေ့မှာမြောက်ကိုရီးယားကထွက်ပြေးလာတဲ့သူတွေပါဝင်တဲ့စုံတွဲရာပေါင်းများစွာဟာတောင်ကိုရီးယားနိုင်ငံမှာမင်္ဂလာဆောင်ခဲ့ကြပါရယ်။မြောက်ကိုရီးယားစုံတွဲ90လောက်ပါဝင်ပြီးတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံပေါင်းဆက်ထားတဲ့စုံတွဲက10ရက်လောက်ရှိပါရယ်။သူတို့ဟာဆိုးမျိုးတော်ကအားကစားကွင်းထဲမှာလက်ထပ်ခဲ့ကြတာဖြစ်ပြီးဆွေမျိုးတွေနဲ့အပေါင်းအသင်း400လောက်တက်ရောက်ခဲ့ကြပါရယ်။ဒီပွဲကိုစီစဉ်ပေးတဲ့ Happy World အဖွဲ့ကြီးကတော့မြောက်ကိုရီးယားကထွက်ပြေးလာသူတွေအနေနဲ့တောင်ကိုရီးယားနိုင်ငံမှာပျော်ပျော်ရွှင်ရွှင်နေထိုင်နိုင်ကြဖို့အခုလိုမင်္ဂလာပွဲကိုစီစဉ်ပေးတာဖြစ်ပြီးတောင်တဲမြောက်ကိုရီးယားနှစ်နိုင်ငံပြန်လည်ပေါင်းစည်းနိုင်မယ်လို့မျှော်လင့်တဲ့ကြောင်းပြောပါရယ်။ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကိန်းဂဏန်းတွေအရမြောက်ကိုရီးယားကထွက်ပြေးလာသူ 28,000 ကျော်ကိုရီးယားနိုင်ငံမှာနေထိုင်နေပါရယ်ရှင
်။ခဘာတလားထူကြဆမ်းမြသတင်းများကဏ္ဍကိုကြားခဲ့ရတာပါရှင် VOA ကနေခုအတန်လွင်နေတဲ့တနအိစာစီစဉ်အားလုံးကိုစီစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့7နာရီအထိအစဆုံးပြန်ပြီးနားဆင်နိုင်ပါတယ်မနေ့ပြန်တနင်္လာနေ့မနေ့ပိုင်းစီစဉ်မှာတော့ခုညပိုင်းမှာနားဆင်ခဲ့ရတဲ့အပတ်စဉ်ကဏ္ဍတွေကိုပြန်လည်နားဆင်ရမှာပါရှင်ခုထုတ်လွှင့်ပေးနေတဲ့စီစဉ်အဆုံးသတ်ခင်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်ကတလဲအကျဉ်းချပေးပါအောင်ရှင်
အီရန်နျူကလ িয়ার ရင်းနဲ့ပတ်သက်လို့ဇလိုင်လ9ရက်နေ့နောက်ဆုံးထားပြီးသဘောတူညီမှုရဖို့ကမ္ဘာအင်အားကြီး၆နိုင်ငံကခေါင်းဆောင်တွေဩစတြီးယားမှာတွေ့ဆုံမှုပြင်ဆင်နေချိန်မှာပဲအဓိကကြားတဲ့အပိုင်းတွေမှာတော့ပြည်လည်မှုရဖို့အလားအလာတွေမြင်တွေ့နေရပြီလို့ဆိုပါရယ်စီးရီးယားနိုင်ငံအရှေ့ပိုင်းမှာဒီသတင်းပတ်ကုံရပိုင်းအတွင်းအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုကြောင့် IS စစ်သည်ကြ23ဦးထက်မနည်းသေဆုံးပြီးအတော်များများဒဏ်ရာရခဲ့ပါရယ်ရက်ခါမျိုးပတ်ဝန်းကျင်က IS တွေအုံပြူတဲ့အဆောက်အဦတွေလမ်းကြောင်းတွေကိုမဟာမိတ်အဖွဲ့တွေကပြင်မှတ်ထားတိုက်ခိုက်ခဲ့တာလို့ဒီကနေ့အစောပိုင်းကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါရယ်အာဖဂန်နဲ့ပါကစ္စတန်နဲ့ဇနားက IS စစ်သည်ကြွတွေနဲ့ဖြစ်ပွားတဲ့တနင်္ဂနွေနေ့ကတိုက်ပွဲတွေအတွင်းပါကစ္စတန်စစ်သား4ဦးနဲ့စစ်သည်ကြွ12ဦးသေဆုံးသွားတယ်လို့ပါကစ္စတန်အရာရှိတွေကပြောပါရယ်ဒီဂျမ်ဘတ်သမားတွေကသူတို့ရဲ့အဖွဲ့ဝင်3ဦးရဲ့အလောင်းတွေကိုလည်းခြံခဲ့တယ်လို့စစ်ဖက်တဲ့နီးစပ်တဲ့သတင်းကဆိုပါရယ်ဇူလိုင်လ4ရက်နေ့239နှစ်မြောက်လွတ်လပ်ရေးနေ့ကိုအမေရိကန်ပြည်ထောင်စုတဝန်းဆင်နွှဲခဲ့ကြပါရယ်လူမျိုးစုံတိုင်းရင်းသားတွေရဲ့ယဉ်ကျေးမှုပြပွဲတွေအစားအစာတွေဂီတဖျော်ဖြေပွဲတွေကိုမြို့တော်ဝါရှင်တန် DC ကအမျိုးသားရင်ပြင်မှာကျင်းပခဲ့သလိုညဘက်မှာမီးရှူမီးပန်းတွေပစ်ဖောက်တာမှလည်းလူတွေတောင်းတဲ့ချီကြီးရှိခဲ့ပါရယ်ဝါရှင်တန်ကပိုတိုမက်မြစ်အတွင်းမှာလည်းပဲအပျော်စီးမော်တော်ဘုတ်ရာနဲ့ချီကြောက်ချရင်နာထားပြီးဒီမီးရှူမီးပန်းဖောက်တာတွေကိုကြီးရှိခဲ့ပါရယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာပါရှင်ဒီညအစည်းအဝေးထုတ်လို့ရင်မှုကမဆူမွန်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါရယ် VOA American အတန်းရဲ့တနင်္လာနေ့မနေ့ဖက်အစည်းအဝေးတွေကိုမြန်မာစံတော်ချိန်6နာရီခွဲကနေ ခုနှစ်နိုင်ခွဲအထိလိုင်းတိုမီတာ24 30နဲ့ 40 ရိုးကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်ကျမနန်းလောက်ပါ
This program has come to you from the Voice of America, Washington.